Welcome to the Voice of America in Burmese.
တော်ရှင်ပေါင်းမင်္ဂလာရှိတဲ့မနက်ခင်းကိုပိုင်ဆိုင်နေကြပါစီခင်ဗျာ VOA အမေရိကန်တန်ရဲ့2018ခုနှစ်ဇွန်လ30ရက်စနေနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းနိုမီတာ2440 51တို့ကနေဓာတ်ရိုက်ထုတ်လွှင့်နေတို့ VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါတယ်ခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာမနက်ခင်းပါခင်ဗျာဒီကနေ့မနက်ဖက်သတင်းတွေကိုကိုကျော်အောင်လည်းကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါကမ္ဘာ့ကုန်သွယ်ရေးအဖွဲ့ WTO ကနေအမေရိကန်အနေနဲ့ချက်ချင်းချင်းနှုတ်ထွက်ဖို့မရှိပါဘူးလို့သမ္မတ Trump ကပြောပါတယ်ကုလသမဂ္ဂဒင်းမှုချုပ်နဲ့ကမ္ဘာ့ဘဏ်ဥဒ္ဒါရကတနင်္ဂနွေနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုတွားအောင်မှာဖြစ်ပါတယ်ပြည်ထောင်စုညီညွတ်ရေးညီလာခံနဲ့စစ်တရားစုပင်လုံတရားစီဝေးကိုဇူလိုင်လ17ရက်နေ့ကနေ16ရက်နေ့အထိကျင်းပမယ်လို့နိုင်ငံတော်တင်ပြရုံး Facebook တွေမှာဖော်ပြထားပါတယ်ဒီသတင်းတွေနဲ့အတူတခြားစိတ်ဝင်စားဖို့ထိတ်တန့်သတင်းတွေကိုလည်းသိရပါမှာခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာအမေရိကန်နဲ့ရုရှားထိပ်သီးခေါင်းဆောင်တို့ဇူလိုင်16ရက်နေ့မှာတွေ့ဆုံဆွေးနွေးတဲ့အခါဘယ်လိုအကြောင်းအရာတွေကိုဆွေးနွေးဖို့ရှိပါလဲ
I think a lot of good things can come with meetings with people. We had great meetings with President Xi of China. We have every place
ဆရာဒိုနယ်ထရန့်ပြောကြားသွားတာပါ Ukraine, Syria, Pripyat လို့အပါအဝင်အခြားကိစ္စရပ်တွေကိုလည်းဆွေးနွေးဖို့ရှိပါတယ်တခါဘယ်ဘရက်ဆဲမြို့မှာ EU ဥရောပနိုင်ငံကခေါင်းဆောင်တွေအစည်းအဝေးမနေ့ကကျင်းပမှုမှာတိုးတက်မှုတွေရှိအောင်ဆွေးနွေးနိုင်ခဲ့ကြပါတယ်ပါကစ္စတန်တရုတ်အိန္ဒိယဆက်ဆံရေးတွေကရောဘလို့ရှိသလဲဆိုတာကိုတင်ပြပေးမှာဖြစ်တယ်လို့နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုလည်းတင်ဆက်ဖို့ရှိပါတယ်အခုရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့ကိုကျော်အောင်လင်းတို့ပြောပြပေးပါအောင်ဗျာ
ကမ္ဘာ့ကုန်သွယ်ရေးအဖွဲ့ WTO ကနေအမေရိကန်ပြည်ထောင်စုချက်ချင်းကြီးထွက်ဖို့အစီအစဉ်မရှိဘူးလို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်ကျွန်တော်တို့အပေါ် WTO ကတိတ်ကိုဆူဆူရွားရွားပြုမှုလှုပ်ဆောင်နေပါတယ်လို့မေရီလန်းပြည်နယ်ကနေနယူးဂျာစီပြည်နယ်ကိုခရီးတော်တစ်ခုသွား Air Force 1လေယာဉ်ပေါ်မှာသမ္မတထရမ့်ကတင်တော့တွေကိုပြောပါတယ်။နိုင်ငံတွေကြားကုန်သွယ်ရေးဆိုင်ရာစီမံစည်းကမ်းတွေချမှတ်လုဆောင်နေတဲ့တခုတည်းသောကမ္ဘာလုံးဆိုင်ရာအဖွဲ့ဖြစ်တဲ့ WTO ကနေအမေရိကန်နှုတ်ထွက်ဖို့ရည်ရွယ်ထားပါသလားလို့မေးတဲ့အခါမှာတော့သမ္မတထရမ့်ကလောလောဆယ်တော့မထွက်ပါဘူး။ဒါပေမဲ့ကျွန်တော်တို့ကိုသူတို့မျက်မျက်တတဆက်ဆံရပါမယ်လို့ပြောပါတယ်။သမ္မတထရမ့်ဟာဥရောပသမဂ္ဂ EU စီးပွားရေးအင်အားကြီး9နိုင်ငံအဖွဲ့ G7 မြောက်အတ္တလန္တိတ်စာချုပ်အဖွဲ့ NATO ကမ္ဘာကုန်သွယ်ရေးအဖွဲ့ WTO တို့နဲ့ပူးပေါင်းဆောင်ရွက်စာပို့ပြီးတော့ထိတ်တိုက်တွေးဖို့ရည်ရွယ်ထားပုံရတာနဲ့မျှအခုလိုပြောဆိုလာတာပါကုန်သွယ်ရေးနဲ့မဟာဗျူဟာပိုင်းမှာတနိုင်ငံကြီးစီနဲ့ဆက်ဆံလို့ဆောင်တာကအမေရိကန်အတွက်ပိုးပြီးကောင်းမယ်ဆိုတာကိုသမ္မတထရမ့်ကထပ်ခါလည်လည်ပြောထားမှုပါတယ်ရုရှားတောင်ကိုရီးယားနဲ့နေတိုးအဖွဲ့ဆိုင်ရာအမေရိကန်သံတမန်ကြီးဟောင်းအလက်ဇန်ဒါဗာစပေါကဒီကိစ္စဟာပူတင်တွေထိတ်ဒီထက်ပိုကောင်းစရာတော့မရှိတော့ပါဘူးကျွန်တော်တို့မာမိတ်တွေကိုအုံချပြီးထရမ့်နဲ့ပူတင်ကြားမိတ်ဖက်ဆက်ဆံရေးအသစ်တစ်ခုကိုဟယ်လ်စင်ကီအစည်းအဝေးမှာအခိုင်အမာတည်ဆောက်သွားနိုင်ကြမှာပါပဲလို့သမ္မတထရမ့်နဲ့သမ္မတပူတင်တို့ဟယ်လ်စင်ကီမှာတွေ့ဆုံမှာထိတ်ဒီအစည်းအဝေးနဲ့ပတ်သက်လို့မှတ်ချက်ပေးပြောဆိုပါတယ
်အမေရိကန်ပြည်ထောင်စုတွင်းကိုတရားမဝင်ရောက်လာသူတွေပေါ်မှာချမှတ်ထားတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့လုံးဝသီးမခံမဲ့မူဝါဒကိုစန့်ကျင်ကန့်ကွက်ကြဖို့လူမှုကြီးကြရေးဆိုင်ရာလှုပ်ရှားနေကြတဲ့အုပ်စုတွေအမေရိကန်နိုင်ငံတဝမ်းမှာဒီကနေ့ဆန္ဒပြဖို့အစီအစဉ်ထားကြပါတယ်နိုင်ငံတော်မှာဆန္ဒပြပွဲပေါင်း600ကျော်အောင်လှုပ်ဆောင်သွားဖို့လက်ဝဲရင်းလှုပ်ရှားမှုညွန်ပေါင်းအဖွဲ့တခုနဲ့အမျိုးသမီးရေးချီတက်လှုပ်ရှားတဲ့ကြတဲ့အဖွဲ့တွေကစီစဉ်နေကြတာဖြစ်ပြီးတော့ဆန္ဒပြသူတွေထောင်နဲ့တောင်းနဲ့ချီပြီးတော့ထွက်ပေါ်လာလိမ့်မယ်လို့မျှော်လင့်ရပါတယ်။သမ္မတထရမ့်အစိုးရအဖွဲ့ရဲ့အရင်ကချမှတ်ခဲ့တဲ့တရားဝင်ရောက်လာသူမိဘနဲ့ကလေးငယ်တွေခွဲထားတဲ့ကိစ္စကိုမကျေနပ်ကြတဲ့မိခင်တွေရဲ့ထောက်ခံမှုတွေအကြီးကျယ်ရထားတယ်လို့ဒီကနေ့လုံးမဲ့ဆန္ဒပြပွဲကိုစီစဉ်သူတွေကပြောပါတယ်။မြို့တော်ဝါရှင်တန် DC နယူးယောက်Los Angeles တို့လိုမြို့ကြီးတွေနဲ့မကဘဲနယ်မြို့တွေမှာပါဒီဆန္ဒပြပွဲတွေပေါ်ပေါက်လာအောင်စီစဉ်ထားတာပါဒီကနေ့ဆန္ဒပြပွဲတွေမှာဒီ Broadway ပြဇက်ကနာမည်ကျော်မင်းသားမင်းသမီးတွေလည်းပါဝင်ကြမှာဖြစ်ပြီးတော့ American နဲ့ Mexico နယ်စပ်မှာမိဘနဲ့သားသမီးခွဲခြားခံထားရတာတွေကိုပြန်လည်စုံစည်းရေးလှုံ့ဆော်ကူညီသွားကြမှာလည်းဖြစ်ပါတယ်လူတွေရဲ့ဖိအားပေးမှုကြောင့်တရားမဝင်ဝင်ရောက်လာခဲ့တဲ့မိဘနဲ့သားသမီးခွဲခြားဖမ်းဆီးထားမှုကိုသမ္မတ Trump ကရက်ဆိုင်ထားတယ်ဆိုပေမဲ့လည်းမိဘနဲ့ပြန်မဆုံနိုင်သေးတဲ့ကလေးငယ်တွေကအများပြားရှိနေတော့မှာပဲ
စီးရီးယားနိုင်ငံမှာရုရှားကျော်ရုံးနောက်ခံပေးထားတဲ့စီးရီးယားတပ်ဖွဲ့တွေနဲ့တပုံတွေကြားတိုက်ပွဲတွေအရှိန်မြင့်ပြီးဆက်ဖြစ်နေမယ်ဆိုရင်စီးရီးယားနောက်တောင်ပိုင်းဒါရာမြို့မှာလူသားကပ်ဘေးကြီးကြားရောက်လာမယ်လို့လူခွင့်ဆိုင်ရာကုလသမဂ္ဂမှာအမင်းကြီးဇိုင်ယက်ရိုက်တ်အယ်ဟူဆိန်ကတောက်ကြနေမှာသတိပေးလိုက်ပါတယ်လူထောင်ပေါင်းများစွာဟာတိုက်ပွဲတွေကနေလွတ်အောင်ထွက်ပြေးနေကြရတယ်လို့ကုလသမဂ္ဂကပြောပါတယ်ဒါပေမဲ့ဂျော်ဒန်နိုင်ငံကသူတို့နယ်စပ်ကိုပိတ်ထားတာကြောင့်ဒုက္ခသည်တွေထွက်ပြေးတဲ့အဓိကလမ်းကြောင်းပြတ်တောက်သွားပြီးရဲသားတွေဟာတိုက်ခိုက်မှုတွေကြားမှာပိတ်မိနေွယ်ရှိရဲလို့သတိပေးပါတယ်ဒီအခြေအနေကြောင့်စိုးရိမ်မှုကြီးဖြစ်လာစေတယ်လို့လူ့အခွင့်အရေးမဟာမင်းကြီးယုံပြောခွင့်ရမြို့သမီးလစ်စထရော့ဆာက VOA ကိုပြောပါတယ်
တာလီဘန်သဘုံတွေနဲ့အမေရိကန်ပြည်ထောင်စုအကြမ်းမှာတရရဲ့စကားပြောဆိုခြင်းအပြင်လူသေးဆုံးမှုများပြားတဲ့အာဖဂန်စစ်ပွဲမှာကြေအေးမှုတွေပေါ်ပေါက်လာနေတယ်လို့ပါကစ္စတန်နိုင်ငံမှာကျင်းပနေတဲ့နိုင်ငံတကာဆွေးနွေးပွဲတစ်ခုမှာတက်ရောက်လာသူတွေကမနေ့တုန်းကပဲတိုက်တွန်းခဲ့ကြပါတယ်။ရေရှည်ငြိမ်းချမ်းရေးဖြစ်ပေါ်လာစေမယ့်လုပ်ငန်းစဉ်တစ်ခုချမှတ်နိုင်အောင်နှစ်ရက်ကြာဆွေးနွေးမှုတွေပါကစ္စတန်မြို့တော်အစ္စလာမဘတ်မှာကျင်းပနေတာဖြစ်ပြီးတော့အဲ့ဒီမှာအာဖဂန်နဲ့ပါကစ္စတန်ကလွတ်တော်ကိုယ်စားလှယ်တွေအရင်ကကိုယ်စားလှယ်ဟောင်းတွေတန်တမန်တွေစစ်ဖက်အရာရှိတွေနဲ့နောက်နိုင်ငံကပညာရှင်တွေတက်ရောက်ပြီးတော့ဆွေးနွေးနေကြပါတယ်။တာလီဘန်ကိုအမေရိကန်ဘက်ကစကားပြောတဲ့နယ်ဒီလိုလှုပ်လှုပ်အာဖဂန်အစိုးရရဲ့လက်ရှိငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုမထိခိုက်နိုင်ပါဘူးလို့မနေ့ကဆွေးနွေးပွဲအပြီးထုတ်ပြန်တဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်။အာဖဂန်နစ္စတန်နဲ့ပါကစ္စတန်နိုင်ငံကြားထောက်လှမ်းရေးသတင်းတွေမျှဝေကြဖို့နဲ့အမေရိကန်ကိုလည်းဒီလုပ်ငန်းစဉ်မှာပါဝင်ဖို့အစ္စလာမ်ဘက်ကဆွေးနွေးပွဲမှာအဓိကထားပြီးတော့ဆွေးနွေးခဲ့ကြတာပါ။ပါကစ္စတန်ဘက်ကဒီကတာဆွေးနွေးတဲ့အချက်ကတော့တာလီဘန်နဲ့အာဖဂန်ဆိုးရအကြမ်းမှာညီညာရေးသဘောတူညီချက်ရရှိဖို့ပဲဖြစ်ပါတယ်။အဲ့ဒီနှစ်ဖွဲ့အကြအပြန်အလှန်အလျှော့ပေးပြီးတော့ညှိနှိုင်းကြတဲ့ရဖို့ဆိုတာကခက်ခဲတယ်ဆိုပေမဲ့အဲ့ဒီဒီညှိနှိုင်းမှုတွေအတွက်အဆုံးစွန်အောင်မြင်နိုင်ဖို့အတွက်ကအရေးကြီးတဲ့အချက်ဖြစ်ပါတယ်လို့ဆိုပါတယ်
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9433ညလိုက်ဒိုမီတာ48 kHz 6153ညနဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းဒိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ဒီကနေ့စနေနေ့မနေ့ဖက်တင်များကိုဒါရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ကုလသမဂ္ဂတွင်မှုချုပ်အန်တိုနီယိုဂူဒရက်စ်နဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌဂျင်မြွန်ကင်တို့ဟာမြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်ထောင်ပေါင်းများစွာရဲ့လူဝတ်ချက်တွေကိုဆန်းစစ်ဖို့အတွက်ဇူလိုင်လတရက်ဒီနေ့လိုနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်မယ်လို့ကုလသမဂ္ဂကတောက်ကြားနေမှာသတင်းထုတ်ပြန်ပါတယ်။ကုလသမဂ္ဂသတင်းထုတ်ပြန်ချက်ထဲမှာဖော်ပြထားတဲ့ရိုဟင်ဂျာဆိုတဲ့သုံးနှုန်းကိုမြန်မာအစိုးရကတော့အတိအမှတ်ပြုသုံးစွဲတာမရှိပါဘူး။ဒီနေ့ကြခီးစဉ်ဟာ2019ခုနှစ်အတွင်းအများဆုံးထွက်ပြေးလာတဲ့ဒုက္ခသည်တွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့စာနာကူညီမှုနဲ့နိုင်ငံတကာတိုင်းဝန်ကဘိုးဘီလှုပ်ဆောင်မှုလိုအပ်တာကိုအထူးဖော်ပြမှာဖြစ်တယ်လို့ကုလသမဂ္ဂထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မစ္စတာဂူဒရက်စ်နဲ့မစ္စတာကင်တို့ဟာဒုက္ခသည်တွေအတွက်ကာလလတ်အစီအစဉ်နဲ့ပြီးပြည့်စုံတဲ့အဖြေတွေရဖို့အတွက်လိုအပ်ချက်တွေကိုဘင်္ဂလားဒေ့ရှ်နဲ့နောက်ထပ်ဆွေးနွေးရေးအခြေခံအချက်တွေချမှတ်မှာဖြစ်တယ်လို့ကုလသမဂ္ဂကပြောပါတယ်။လူမှုကြုံနဲ့ကမ္ဘာ့ဘဏ်ဥက္ကဋ္ဌတို့ဟာဒကာမျိုးတော်မှာဘင်္ဂလားဒေ့ရှ်ဝန်ကြီးချုပ်ရှိတ်ခါစီနာနဲ့တခြားထိပ်တန်းတာဝန်ရှိသူတွေနဲ့တွေ့ဆုံပါမယ်။တနင်္လာနေ့မှာတော့ကောက်ဆက်ဘဇားကဒုက္ခသည်စခန်းကိုသွားပြီးဒုက္ခသည်တွေအကူအညီပေးလှူဒါန်းတွေနဲ့တွေ့ဆုံမှာဖြစ်ပါတယ်။
မြန်မာဆိုရနဲ့ကုလသမဂ္ဂတို့ကြားမှာရှုတ်ဝက်သဘောတူထားကြတဲ့အထက်မှာဘင်္ဂလားဒေ့ရှ်မှာရောက်နေကြတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်လာတဲ့အခါနိုင်ငံသားဖြစ်ခွင့်ဒါမှမဟုတ်နိုင်ငံအတွင်းလွတ်လွတ်လပ်လပ်သွားလာနိုင်ခွင့်တွေနဲ့ပတ်သက်တဲ့အာမခံချက်တွေကိုရှင်းရှင်းလင်းလင်းရေးသားထားတာမရှိဘူးလို့ဇွန်လ29ရက်နေ့ထုတ် Reuters သတင်းမှာဖော်ပြထားပါတယ်။ကုလသမဂ္ဂရဲ့ UNHCR နဲ့ UNDP တို့နဲ့မြန်မာအာဏာပိုင်တွေကြားမှာသဘောတူလက်မှတ်ရေးထိုးထားတဲ့ MOU နားလည်မှုစာချုပ်လွှဲရဲ့အသေးစိတ်ချက်လက်တွေကိုအများပြည်သူအားလုံးသိနိုင်အောင်တရားဝင်ထုတ်ပြန်ထားတာတော့မဟုတ်ပါဘူး။ဒါပေမဲ့ဒီစာချုပ်လွှဲရဲ့မိတ္တူတစ်စောင်ကို Writer သတင်းဌာနကတောက်ကြနေမှာဖတ်ရပါတယ်။ဒီသဘောတူစာချုပ်လွှဲရဲ့မူကြမ်းကလည်း Internet Online မှာပေါ်ကြခဲ့တာပါ။ကုလသမဂ္ဂနဲ့သဘောတူညီချက်အရဘင်္ဂလားဒေ့ရှ်ရောက်နေတဲ့ရိုဟင်ဂျာဒုက္ခသည်တွေကိုယ့်သဘောနဲ့ကိုယ်မြန်မာနိုင်ငံကိုပြန်လာတာကိုလက်ခံသွားဖို့ရှိပါတယ်။နိုင်ငံသားဖြစ်ခွင့်နဲ့ဒုက္ခသည်ဆိုင်ရာအခွင့်အရေးတွေကကုလသမဂ္ဂနဲ့မြန်မာအစိုးရအကြားညှိနှိုင်းမှုတွေမှာအဓိကအကျတဲ့ချက်တွေဖြစ်ပါတယ်။စာချုပ်မှာလည်းရေးသားထားတာကနေရပြန်လာသူတွေအနေနဲ့ရခိုင်ပြည်နယ်တွင်းမှာရှိတဲ့ဒီတခြားမြန်မာနိုင်ငံသားအားလုံး need to လွတ်လပ်မှုတွေရလိမ့်မယ်။တည်ဆဲစီမင်းဥပဒေတွေရနေထိုင်နိုင်တယ်လို့ဆိုထားပါတယ်။ဒါပေမဲ့လည်းရခိုင်ပြည်နယ်ရဲ့ပြင်ပကိုရိုဟင်ဂျာတွေလွတ်လပ်စွာသွားလာလို့ရမယ်ဆိုတဲ့အာမခံချက်ဒါမှမဟုတ်ရိုဟင်ဂျာတွေကိုလွတ်လပ်လပ်သွားလာခွင့်ကနေပြီးတော့လောဆယ်တမ်းမြစ်ထားတဲ့စီမင်းဥပဒေတွေကိုစာချုပ်တော်ထဲမှာရေးသားထားတာကို Writers ကမတွေ့ရဘူးလို့ဆိုပါတယ်။ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုတော့မြန်မာအစိုးရကတော့လက်မခံပါဘူး။ Writers ကရရှိလာတဲ့သတင်းနဲ့ပတ်သက်ပြီးတော့မှတ်ချက်ရယူဖို့မြန်မာအစိုးရပြောခွင့်ရဥစော်ဒေးပါဝင်တခြားရရှိတွေကိုတယ်လီဖုန်းချင်းချင်းခေါ်ခဲ့ပေးမယ်လို့အကြောင်းပြန်မှုလို့ဆိုပါတယ်။နိုင်ငံသားဖြစ်ခွင့်နဲ့လွတ်လပ်စွာသွားလာခွင့်ဆိုတဲ့အရေးကြီးတဲ့ချက်တွေကိုရအောင်မညှိနှိုင်းနဲ့ငနေခဲ့တဲ့အတွက်လူခွင့်ရေးအဖွဲ့အစည်းတွေနဲ့ကုညီရေးအဖွဲ့တွေကကုလသမဂ္ဂကိုမကြေမနက်ဖြစ်နေကြပါတယ်။
ပြည်သူညညညီလာခံ21ရာစုပင်လုံတတိယစီဝေးကိုဇူလိုင်လ17ရက်နေ့ကနေ16ရက်နေ့ထိနေပြည်တော်ပြည်ပဆိုင်ရာကွန်ဗင်းရှင်းဘူဌာနမှာကျင်းပမယ်ကြောင်းနိုင်ငံတော်တမင်ငံပုဂ္ဂိုလ်ရုံ Facebook စာမျက်နှာမှာတင်ထားတဲ့သတင်းတပုတ်မှာဖော်ပြထားပါတယ်။ဇွန်လ29ရက်တောက်ကြနေ့ကနေပြည်တော်မျိုးသားပြည်လည်တည်မြဲရေးနဲ့ညညရေးဘူဌာန NRPC မှာကျင်းပတဲ့15ကြိမ်မြောက်ပြည်သူညညရေးဆွေးနွေးမှုပူးတွဲကော်မတီ UPDJC စီဝေးမှာ21ရာစုပင်လုံတတိယစီဝေးကျင်းပမယ့်ရက်ကိုအခုလိုအတည်ပြုသတ်မှတ်လိုက်တာပါ။အခုကျင်းပမယ့်စီဝေးကို NCA လက်မှတ်မထိုးပါသေးတဲ့ EU အဖွဲ့တွေကဘယ်အဖွဲ့တွေကိုဖိတ်မယ်ဆိုတာအတိအကျမသိရသေးပါဘူး
။ ဒီနေ့ကျင်းပမယ့်နိုင်ငံတကာစစ်စွမ်းရည်ပြိုင်ပွဲမှာမြန်မာ၊ဗီယက်နမ်၊ဖိလစ်ပိုင်၊ပါကစ္စတန်၊ဆူဒန်နဲ့အယ်ဂျီးရီးယားစုစုပေါင်း6နိုင်ငံကပထမဆုံးကြိမ်ပါဝင်ရှင်းပြိုင်ကြမှာဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးရှာဂျီရှူဂူကတောက်ချနေတော့ကပြောပါတယ်နေတိုအဖွဲ့နိုင်ငံတွေအပါအဝင်နိုင်ငံပေါင်း80ကျော်ကို2018ခုနှစ်နိုင်ငံတကာစစ်စွမ်းရည်ပြိုင်ပွဲမှာပါဝင်ဆင်နွှဲဖို့ဖိတ်ခေါ်ထားပြီးတော့ဒီပြိုင်ပွဲတွေကိုဇွန်လ28ရက်နေ့ကနေပြီးတော့ဩဂုတ်လ17ရက်နေ့ထိနိုင်ငံ9ခုမှာခွဲပြီးတော့ကျင်းပမှာဖြစ်တယ်လို့ရုရှားကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်အလက်ဇန်ဒရာဇန်ချန်ကိုကသတင်းတောက်တွေကိုပြောပါတယ်
MMA 1 Championship Middleweight Champion မြန်မာစပယ်အုပ်လို့နာမည်ကျော်တဲ့အောင်လန့်အစံဟာတောက်ကြနေကရန်ကုန်မြို့မှာလုပ်တဲ့ Spirit of Warrior ကိုခံပညာတိုင်းပေါင်းစုံအသုံးပြုရှင်ပြန်ထွက်တဲ့ပွဲမှာသူ့ချန်ပီယံဘွဲ့ကိုကာကွယ်နိုင်လိုက်ပါတယ်။ဂျပန်တိုင်းပေါင်းစုံကစားသမား Ken Hasegawa နဲ့ရှင်ပြန်ထွက်တဲ့ပွဲမှာအောင်လန့်အစံက၅ကြိမ်မြောက်မှာ Hasegawa ကိုအလဲထိုးပြီးချန်ပီယံဘွဲ့ကိုကာကွယ်လိုက်တာပါ။ဒီနေ့ပွဲနဲ့တူအဓိကပြောချင်တာကအားလုံးစုစည်းညွတ်ရင်ငြိမ်းချမ်းရေးပါဝင်ရအားလုံးကိုကြော်ဖြတ်အောင်မြင်နိုင်တယ်ဆိုတာပါပဲလို့ပွဲပြီးကျေးဇူးတင်စကားပြောတာမှာအောင်လန့်အစံကထည့်ပြောသွားပါတယ်ခင်ဗျာ
စနေနေ့မနက်ခင်းထီတန်းရောက်မြန်မာနိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနဲ့ကိုကျော်နှွင်တို့ပြောပြခဲ့ကြတာပါအခုတော့နိုင်ငံတကာသတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်သွားပါမယ်အမေရိကန်နဲ့ရုရှားကြားယူကရိန်းနဲ့ဆီးရီးယားကပဋိပက္ခတွေလို2016အမေရိကန်ရွေးကောက်ပွဲမှာရုရှားဝင်ရောက်နှောက်ယှက်ခဲ့တဲ့ကိစ္စလို့အရှေ့ဥရောပမှာနေတို့အဖွဲ့တိုးချက်ရေးလို့ကလာကြာရှိသဘောထားကွဲလွန်းနေတဲ့ကမ္ဘာလုံးဆိုင်ရာကိစ္စရပ်တွေကိုဆွေးနွေးဖို့ဇူလိုင်လ16ရက်နေ့မှာတွေ့ဆုံကြမယ်လို့နှစ်ဖက်ခေါင်းဆောင်တွေသဘောတူထားပါတယ်။ဘရပ်ဆဲမြို့တော်မှာလုပ်မဲ့နေတိုအဖွဲ့ထိပ်သီးအစည်းအဝေးပြီးပြီးချင်းမှာပဲသမ္မတဒေါ်နယ်ထရမ့်နဲ့သမ္မတဘူတင်တို့ကြားထိပ်သီးအစည်းအဝေးလုပ်မှာဖြစ်ပြီးဂျားဒေတာတို့ခုမှတွေ့ဆုံဖို့ရွေးချယ်ထားပါတယ်။ဆလစ်ဒစ်ဇာဟုတ်ပေးပို့တဲ့သတင်းလွှာကိုကိုကျော်ကျော်သိန်းပြောပြမှာပါ
။ထိပ်သီးအစည်းအဝေးတွေဟာကမ္ဘာကြီးကိုပြောင်းလဲပြစ်နိုင်ပါတယ်။ခေါင်းဆောင်တွေအနေနဲ့တယောက်ကြောင်းတယောက်တိအောင်လို့ဖို့ရဟာတိတ်ကိုရေးကြည့်တယ်လို့1990ပြည့်နှစ်တွေကအနောက်ဂျာမနီဝန်ကြီးချုပ်ဖြစ်ခဲ့သူဗီလီဘရန့်ကပြောမှုပါတယ်။ခေါင်းဆောင်တွေကြားစိတ်ပိုင်းရုပ်ပိုင်းအပြန်အလှန်ဆက်နွယ်မှုဟာအစမပြေလာတဲ့ဆက်ဆံရေးတွေပြေလျော့စေဖို့ရာအသုံးဝင်တဲ့အကြောင်းအချက်တစ်ခုဖြစ်တယ်လို့ဗီလီဘရန့်ကယူဆပါတယ်။သမ္မတဒေါ်နယ်ထရမ့်နဲ့သမ္မတဗလာဒီမီယာပူတင်တို့ကြားထိပ်သီးအစည်းအဝေးကိုဖင်လန်နိုင်ငံဟယ်စင်ကီမြို့တော်မှာကျင်းပမှာပါ။အမေရိကန်နဲ့ရုရှားခေါင်းဆောင်တွေကြားတွေ့ဆုံပွဲတွေဟာဟယ်စင်ကီမြို့တော်အတွက်တော့အစိမ့်သက်သက်ကိစ္စမဟုတ်ပါဘူး။1998ခုနှစ်ကအဲ့ဒီအချိန်အမေရိကန်သမ္မတဘီလ်ကလင်တန်နဲ့ရုရှားသမ္မတဘော်ရစ်ယယ်ဆင်တို့ဟယ်စင်ကီမှာတွေ့ဆုံမှုပါတယ်။ဒါပေမဲ့အခုဒီချိန်တွေ့ဆုံပွဲကတော့အမေရိကန်သမ္မတရွေးကောက်ပွဲမှာအမေရိကန်သမ္မတရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးအဖွဲ့တာဝန်ရှိသူတွေနဲ့ရုရှားနိုင်ငံသားပူးပေါင်းကြံစည်တာတွေရှိသလားဆိုတာကိုစုံစမ်းစစ်ဆေးနေချိန်မှာပဲတွေ့ဆုံကြမှာမို့အထူးဆန်းဆုံးထိပ်သီးအစည်းအဝေးတစ်ခုဖြစ်လိမ့်မယ်လို့လေ့လာသူတွေကဆိုကြပါတယ်။ဟယ်စင်ကီမြို့ကန်တွေကြားမှာတော့ဒီထိပ်သီးအစည်းအဝေးပေါ်အမြင်တွေကအမျိုးမျိုးရှိနေပြီးဒီထဲကမြို့ကန်တဦးရဲ့အမြင်ကတော့
Yeah happy that they meet first of all because both of them individually are talking
ပထမဆုံးအနေနဲ့သူတို့တွေ့ကြမှာကျွန်တော်ဝမ်းသာပါတယ်။ဘာကြောင့်လဲဆိုတော့သူတို့နှစ်ယောက်စုံဟာစိတ်ပူဖို့ကောင်းတာတွေတစ်ခါတခါပြောတတ်ကြလို့ပါ။ဒါကြောင့်နောက်ဆုံးမှာသူတို့နှစ်ယောက်တွေ့ကြတာကကောင်းတဲ့ကိစ္စပါ။
ထိပ်သီးအစည်းအဝေးလုပ်မဲ့အကြောင်းသမ္မတအင်ဂျီတော်နဲ့ခရမလင်နန်တော်တို့ကကြာသပတေးနေ့မှာတပြိုင်တည်းကြေညာချက်ထုတ်ပြန်အတည်ပြုထားပါတယ်။သမ္မတထရမ့်ကတော့ဒီမတိုင်ခင်တရက်ကလေးကသမ္မတပူတင်နဲ့တွေ့ဆုံဖို့စီစဉ်နေပြီလို့ပြောတာ
ပါ။ I think a lot of good things can come with meetings with people. We had great meetings with President Xi of China.
ဆွေးနွေးရကနေကောင်းတဲ့ကိစ္စအများပြားဖြစ်လာနိုင်တယ်လို့ကျွန်တော်ယူဆပါတယ်။ဒေသသမ္မတစီနဲ့သိတ်ကောင်းတဲ့ဆွေးနွေးပွဲတွေကျွန်တော်လုပ်ဖူးပါတယ်။ကျွန်တော်သွားတဲ့နေရာတိုင်းမှာဆွေးနွေးပွဲကောင်းတွေရှိပါတယ်။ဒါကြောင့်အခုလည်းကောင်းမွန်တဲ့ရလဒ်တစ်ခုတော့ထွက်လာနိုင်ပါလေ
။နှစ်နိုင်ငံကြားကိစ္စရပ်တွေအပြင်ယူကရိန်းနဲ့ဆီးရီးယားရေးတွေလည်းဆွေးနွေးမယ့်အထက်မှာပါမယ်လို့သမ္မတထရမ့်ကပြောပေမဲ့အသေးစိတ်တော့မပြောပါဘူး။ကိစ္စရပ်အများအပြားပေါ်ဆွေးနွေးဖို့လိုတာကိုအမေရိကန်ဆိုရနားလည်တယ်ဆိုတာဒီစည်းဝေးကပြနေတယ်လို့ကုလသမဂ္ဂဆိုင်ရာရုရှားသံတမန်ကြီးဗက်ဆီလီနီဘန်ဇီယာကပြောပါတယ်
။ This is not just the wish of the two countries but this is the wish of the world as I said it's not needed
ဒါနနိုင်ငံနဲ့ဖြစ်ချင်တာတသက်မဟုတ်ပဲတကဘာလုံးကဖြစ်ချင်တာပါကျွန်တော်ပြောထားသလိုပဲကျွန်တော်တို့နှစ်နိုင်ငံတည်းအတွက်ဒါကိုမလိုအပ်ပေမဲ့ကျွန်내တကဘာလုံးအတွက်လိုအပ်ပါတယ်ဘာကြောင့်လဲဆိုတော့တခုခုအပေါ်ကျွန်တော်တို့သဘောတူတယ်ဆိုရင်ကျွန်내တကဘာလုံးပို့ပြီးအသက်ရှူချောင်ကြလို့ပါပဲ
ခရီးမီးယားကျွန်းဆွယ်ကိုရုရှားက2014ခုနှစ်မှာသူပိုင်နယ်အဖြစ်တင်သွင်းလိုက်တာနဲ့ ယူကရိန်းရှေ့ပိုင်းကခွဲထွက်ရေးဝါရီတွေကိုပံ့ပိုးတဲ့လို့ရတွေပြင်ဆီးရီးယားမှာစီးရီးအရဝင်ဆွတ်ဖက်တာတွေကြောင့်အနောက်ကမ္ဘာနဲ့ရုရှားကြားဆက်ဆံရေးဟာစီးအေးခေပြီးကြတဲ့ကဆိုရင်အဆိုးဆုံးအဆင့်မှာရောက်နေတာပါခရီးမီးယားဖြစ်ရပြီးတဲ့နောက်စီးပွားရေးအင်အားကြီးရှစ်နိုင်ငံအဖွဲ့ G8 ကနေရုရှားကိုထုတ်ပစ်လိုက်တာကြောင့် G7 ပြန်ဖြစ်သွားပါတယ်ရုရှားနဲ့ပတ်သက်တဲ့သမ္မတထရမ့်ရဲ့အမြင်ကိုနိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုကအထက်လွှတ်တော်အမတ်တစုကိုဗိုလ်ဒူးနေကရှင်းပြပါတယ
် The president deeply believes that having Russia be part of these important geostrategic conversations
ဒီချီတဲ့ပထဝီမဟာဗျူဟာရေးရာဆွေးနွေးပွဲတွေမှာရုရှားကိုလည်းထည့်သွင်းပါဝင်စေဖို့ကိစ္စဟာရှောင်လွှဲလို့မရဘူးဆိုတာသမ္မတကအလေးနဲ့ယုံကြည်ပါတယ်ဒီကိစ္စမှာတမိုင်းရှည်ကြီးရှိထားတာပါကျွန်တော်ရွေရောက်ပြီးတော့ဘဝတက်တန်းတလျှောက်ပြန်မှတ်မိနိုင်သမျှရုရှားနဲ့ဆက်ဆံရေးဟာမကောင်းပါဘူ
းရုရှားနိုင်ငံနဲ့ပိုပြီးကောင်းမွန်တဲ့ဆက်ဆံရေးတည်ဆောက်ဖို့သမ္မတမဖြစ်ခင်ကတည်းကမစ္စတာထရမ့်ကပြောဆိုလာတာပါရုရှားနိုင်ငံတခြားနိုင်ငံတွေနဲ့ဆက်ဆံရေးအဆင့်ပြေတာကောင်းတဲ့ကိစ္စပါဆိုတဲ့ကိစ္စမဟုတ်ပါဘူးလို့ရုရှားနဲ့ဆက်ဆံရေးဘာကြောင့်တိုးတက်ကောင်းမွန်ခြင်းရတယ်ဆိုတဲ့အပေါ်သမ္မတထရမ့်ကရှင်းလင်းပြောဆိုထားပူပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းပြောပြသွားတာပါအခုတော့ EU ထိပ်သီးဆွေးနွေးပွဲကိုတင်ပြပါမယ်ဘယ်လ်ဂျီယံနိုင်ငံဘရပ်ဆဲလ်မြို့မှာဥရောပသမဂ္ဂနိုင်ငံတွေကခေါင်းဆောင်တွေရဲ့အစည်းအဝေးကိုမနေ့ကကျင်းပခဲ့ပြီးသဘောတူညီမှုတွေတိုးတက်မှုတွေရှိအောင်ဆွေးနွေးနိုင်ခဲ့ပါတယ်ဥရောပနိုင်ငံတွေရဲ့ရွှေပြောင်းအခြေချသူတွေနဲ့ပတ်သက်တဲ့သဘောတူညီမှုကိုဒစိတပန်းရခဲ့တယ်လို့ဥရောပကနေပြည်တင်ခွဲထွက်ရင်းနဲ့ယူရိုငွေသုံးစွဲမှုဆိုင်ရာဘဏ္ဍာရေးအဖွဲ့ကိုပြန်လည်ဖွဲ့စည်းဖို့ကိစ္စဆွေးနွေးနိုင်ခဲ့ပါတယ်။လီဆာဘရိုင်ယန်ပဲရစ်မြို့ကနေပေးပို့တဲ့သတင်းလွှာကိုကိုကျော်အောင်လင်းတင်ဆက်ပါမယ
်။ EU ဥရောပသမဂ္ဂခေါင်းဆောင်တွေရဲ့ဘရပ်ဆဲလ်မြို့ကဆွေးနွေးပွဲဟာတောက်ကြနေမနေ့ခင်းထီမနာတမ်းဆွေးနွေးခဲ့ကြတာပါ။28နိုင်ငံစုပေါင်းထားတဲ့ဥရောပသမဂ္ဂတွင်ရွှေပြောင်းခြေချနေထိုင်သူတွေနဲ့ပတ်သက်လို့သဘောထားကွဲလွဲမှုတွေကကြီးကြီးမားမားရှိနေပေမဲ့လည်းတောက်ကြနေဆွေးနွေးပွဲကနေအတိုင်းအတာတစ်ခုထိသဘောတူညီမှုတွေရခဲ့ကြတယ်လို့ဆိုရမှာပါ။ဒါပေမဲ့ရှေ့မှာလှုပ်ရှားတွေကအများကြီးရှိနေသေးတယ်လို့ဥရောပကောင်စီရဲ့အကြီးအကဲဒေါ်နယ်ထုစ်ကပြောပါတယ
်။ As regards our deal on migration, it is far too early to talk about a success.
ရွှေပြောင်းအခြေချနေထိုင်မှုဆိုင်ရာကျွန်တော်တို့ရဲ့သဘောတူညီချက်နဲ့ပတ်သက်ပြီးအောက်မြင်မလားဆိုတဲ့ကိစ္စကပြောဖို့တော်တော်ဆော့ပါသေးတယ်။ဥရောပကောင်စီမှာသဘောတူညီမှုရတဲ့အထိကျွန်တော်လွတ်သွားရအောင်မှာပါဒါပေမဲ့ဒါကလုပ်ရမယ့်လုပ်ငန်းတွေထဲမှာအလွယ်ဆုံးအစိတ်ပိုင်းဖြစ်ပါတယ
်အခက်ဆုံးပိုင်းကတော့လုပ်ငန်းစဉ်ကိုဖြစ်မြောက်အောင်အကောင့်ထဲပေါ်တဲ့ကိစ္စပဲဖြစ်လိမ့်မယ်လို့လဲဥရောပကောင်စီရဲ့အကြီးအကဲဒေါ်နယ်ထုစ်ကဆိုပါတယ် EU ခေါင်းဆောင်တွေသဘောတူညီခဲ့ကြတဲ့အထက်မှာ EU အဖွဲ့ဝင်နိုင်ငံတွေရဲ့နေဆက်တွေကိုပို့ပြီးတော့တင်းကျပ်ဖို့ခေလုံးဝင်တောင်းခံသူတွေကိုစီစစ်မဲ့စခန်းတွေနိုင်ငံအတွင်းမှာရောပြင်မာပါထူထောင်သွားဖို့ခေလုံးဝင်တောင်းသူတွေရဲ့အကြောင်းပြချက်တွေကိုအခုတက်ပို့ပြီးတော့ခက်မြန်မြန်စစ်ဆေးသွားဖို့ဆိုတဲ့အချက်တွေပါဝင်ပါတယ်။ဒါပေမဲ့လည်းအဲ့ဒီစီစီရေးစခန်းတွေကိုကိုနီကိုဟန်နဲ့ဖွင့်ရမှာဖြစ်ပြီးဒီလုပ်ငန်းတွေအတွက်ဘယ်နိုင်ငံကကမ္ဘာ့ထားလုံးမှာလဲဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူး။ရွှေပြောင်းခြေချနေတဲ့သူတွေကိုတခြားနိုင်ငံတွေကအခုတက်ပို့ပြီးတော့လက်ခံပေးဖို့အီတလီနိုင်ငံကတိုက်တွန်းနေပေမဲ့လည်းအထူးသဖြင့်အရှေ့ဥရောပနိုင်ငံတွေကလက်ခံဖို့ညှင်းနေတာကြောင့်ဒီသဘောတူညီချက်ကမြေကာမတ်တာအဆင့်ပဲရှိတယ်လို့လေ့လာသုံးသပ်သူတော်တော်များများကပြောနေပါတယ်။ဂျာမနီဝန်ကြီးချုပ်အင်္ဂလာမာကာကတော့ရွှေပြောင်းခြေချသူတွေနဲ့ဆိုင်တဲ့လုပ်ငန်းစဉ်တွေကိုတိုးတက်အောင်လုပ်စီခြင်းနေကြတဲ့ဥရောပသမဂ္ဂခေါင်းဆောင်တွေကတူပ
ါဘော်ဒူနီဂျက်ကကောင်းမွန်တဲ့လက္ခဏာတစ်ခုပါပဲအများလက်ခံနိုင်မဲ့ခေါလုံခွင့်ဆိုင်ရာလုပ်ငန်းစဉ်တစ်ခုကိုဖန်တီးနိုင်ဖို့လုပ်စရာတွေအများကြီးလိုအပ်ပါတယ်ဥရောပသမဂ္ဂအနေနဲ့ဒါကိုဆက်ပြီးလှုပ်ဆောင်သွားနိုင်နိုင်မယ်လို့လည်းထင်ပါတယ
်ပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကလည်းအခု EU အစည်းအဝေးမှာသဘောတူညီချက်ရခဲ့တာကြောင့်အတက်နေပါတယ
်။ Nous avons hier montré qu'un accord était possible.
အခုရလိုက်တဲ့သဘောတူညီချက်ကဥရောပနိုင်ငံတွေအချင်းချင်းပူးပေါင်းဆောင်ရွက်မှုဥရောပနိုင်ငံသားတွေနဲ့ဥရောပရဲ့တန်ဖိုးတွေကိုအကောက်အွယ်ပေးကြမယ်ဆိုတာတွေကိုထင်ရစေတဲ့သဘောတူညီချက်ပါပဲ
။ Italy ဝန်ကြီးချုပ် Giuseppe Conti ကလည်းအခုလိုသဘောတူညီချက်ရလိုက်လို့ကျေနပ်နေပုံရပါတယ်။ရွှေပြောင်းခြေချသူတွေအုံနဲ့ကျင်းနဲ့ဝင်ရောက်လာနေတဲ့ဒဏ်ကို Italy တနိုင်ငံနဲ့စုပြီးတော့ခံရမှာမဟုတ်တော့ဘူးလို့သူကဆိုပါတယ်။ဥရောပနိုင်ငံတွေစီကိုရွှေပြောင်းခြေချသူတွေဝင်ရောက်လာတဲ့နှုန်းကအခုလပိုင်းတွေအတွင်းမှာကျဆင်းနေပါတယ်။2015ခုနှစ်တုန်းကဆိုလို့ရှိရင်လူပေါင်းတသန်းကျော်ဝင်လာခဲ့တာပါ။ဒီနှစ်ထဲမှာတောင်းကနန်းလောက်ပဲရှိပါသေးတယ်။ရွှေပြောင်းခြေချသူတွေရဲ့ကိစ္စကိုဥရောပသားတော်တော်များများကအကြက်တဲတစ်ခုပြိပက္ခတစ်ခုလို့မြင်နေကြတော့မှာပဲ။အများကြိုက်နိုင်ငံရေးသမားတွေကဒီကိစ္စအပေါ်မှာအမျက်ထုတ်သွားမလား။ Islamic အစွန်းရောက်ဝါဒကြီးထွားလာမလားစတာတွေကိုလည်းတော်တော်များများကစိုးရိမ်နေကြတာပါ။ MSF လို့ခေါ်တဲ့နေကြားမဲ့ဆရာဝန်များအဖွဲ့ကတော့အခု EU ဆွေးနွေးပွဲကရတဲ့သဘောတူညီချက်ကိုအပြင်းထန်ဝေမမ်းပါတယ်ထိတ်လန့်စရာကောင်းတဲ့အခြေအနေတွေကြားကနေပြီးတော့လွတ်မြောက်အောင်ထွက်ပြေးလာခဲ့ပြီးတော့ဥရောပနိုင်ငံတွေစီကိုရောက်အောင်လာကြသူတွေကို လူမဆန်တဲ့ဆက်ဆံမှုမျိုးနဲ့ကြုံစင်မဲ့သဘောတူညီချက်လို့အပြစ်ပြောပါတယ်။ရွှေပြောင်းအခြေချမှုပြဿနာကပြီးပြတ်မသွားနိုင်ဘူးဆိုတာကတော့သိကြပါတယ်။ပြီးခဲ့တဲ့တပ်ကြနေ့ကပဲလျှပြားကမ်းခြေဆောင်အဖွဲ့ကြီးညာချက်ထဲမှာရွှေပြောင်းခြေချသူ100လောက်ပင်လယ်ထဲမှာပျောက်ဆုံးနေတယ်။အားလုံးသေဆုံးသွားကြပြီလို့ယူဆရတဲ့အကြောင်းဖော်ပြထားပါတယ်။ဘရဆယ်မြို့ကဥရောပသမဂ္ဂခေါင်းဆောင်တွေရဲ့ဆွေးနွေးပွဲမှာအောင်မြင်အောင်မဆွေးနွေးနိုင်ခဲ့ကြတဲ့အဓိကအကြောင်းအရာနှစ်ခုရှိပါသေးတယ်။အဲ့ဒါတွေကတော့ဥရောပသမဂ္ဂတွေကနေပြီးတော့ဗြိတိန်ခွဲထွက်မဲ့ကိစ္စနဲ့ယူရိုငွေ3စုံဆိုင်ရာသမဂ္ဂကိုပြုပြင်ပြောင်းလဲလှုပ်ဆောင်ဖို့ကိစ္စတွေပါပဲ။ဗြိတိန်ခွဲထွက်ရေးကိစ္စဟာလည်းအခက်အခဲဆုံးကိစ္စတစ်ခုအဖြစ်ဆက်ပြီးတော့ရှိနေတော့မယ်။ EU နဲ့ဗြိတိန်ကြားမှာအခုထိသဘောတူညီမှုတွေမရနိုင်သေးဘူး။ဒါကအော်တိုဘာလမှာဖြစ်အောင်လုပ်ရမယ့်ကိစ္စပါလို့ဥရောပကောင်စီရဲ့အကြီးအကဲဒေါ်နယ်တုတ်စ်ကပြောပါတယ
်။ကုအကြောင်းလင်းပြောပြခဲ့တာပါ။ဥရောပနိုင်ငံတွေရဲ့အခြေအနေကနေခုတော့အာရှဘဲကအကြောင်းတွေကိုလည်းပြောပြခြင်းပါလေ။အိန္ဒိယပါကစ္စတန်နိုင်ငံကြားဆက်ဆံရေးတိုးတက်ကောင်းမွန်လာအောင်တရုတ်နိုင်ငံကဂျိုးပန်းလှုပ်ဆောင်နေပါတယ်လို့ပြောပါတယ်။ဒီချိန်ထဲမှာပါကစ္စတန်ဟာတရုတ်ရဲ့ကျွေးမီထောင်ချောက်ထဲမှာနှင်းနေပြီဆိုတဲ့ဆွဆွဲပြောဆိုမှုတွေဟာအခြေအမြင့်မရှိတဲ့ဝါဒဖြစ်မှုတသက်တာဖြစ်တယ်ဆိုပြီးတရုတ်နိုင်ငံကပယ်ချလိုက်ပါတယ်။ VOA သတင်းတော့ IS Group ပေးပို့တဲ့သတင်းလွှာကိုတင်ပြချင်ပါတယ်။ပါကစ္စတန်နိုင်ငံနဲ့ဆက်ဆံရေးတိုးတက်ကောင်းမွန်လာအောင်လို့သူ့ရဲ့အိန္ဒိယချင်းအိန္ဒိယနိုင်ငံကိုတရုတ်ကဖြောင်းပြဖို့ကြိုးစားနေတယ်လို့ဆိုပါတယ်။အိန္ဒိယပါကစ္စတန်နှစ်နိုင်ငံရန်ဖြစ်နေမဲ့အစားဒေသတွင်းအကြမ်းဖက်တိုက်ခိုက်မှုကိစ္စတွေမှာအတူလက်တွဲဖြေရှင်းမှုကိုလည်းတိုက်တွန်းနေတာပါဒီအကြောင်းပါကစ္စတန်နိုင်ငံဆိုင်ရာတရုတ်တန်ယုံဒုတိယတာဝန်ခံလီဂျန်ကျောက်ကအစ္စလာမဘတ်မြို့မှာပြုလုပ်တဲ့ရှာရှာပပသတင်းစာရှင်းလင်းပွဲအတွင်ပြောသွားပါတယ
်ပါကစ္စတန် and India relationship is now at a new low China has been
ပါကစ္စတန် India ဆက်ဆံရေးကလက်ရှိမှာအတိမကောင်းလာပါဘူးဒါကြောင့်တရုတ်ကအိန္ဒိယနိုင်ငံကိုချဉ်ကပ်ပြီးပါကစ္စတန်နဲ့ဆက်ဆံရေးကောင်းမွန်အောင်လုပ်ဖို့တိုက်တွန်းနေတာပါ။ဒါကနှစ်နိုင်ငံစလုံးအတွက်အကျိုးရှိစေမယ့်ကိစ္စပါ။အ
ိန္ဒိယပါကစ္စတန်နှစ်နိုင်ငံကြားနျူကလ িয়ার လက်နက်အပါအဝင်စစ်လက်နက်ပစ္စည်းတွေအပြိုင်ဆိုင်ထုတ်ပြီးရန်ဆောင်နေတာဟာတယံဇာရတွေကိုဖြုံးတိရာရောက်နေတာမို့အဲ့ဒါတဲ့စာရင်သူတို့ပြည်သူတွေအတွက်စီးပွားရေးတိုးတက်ကောင်းမွန်အောင်အတူလက်တွဲလှုပ်သင့်တယ်လို့တရုတ်တန်အရာရှိကဖြည့်ဆွက်ပြောပါတယ်။သိမကြသေးခင်ကပဲတရုတ်နဲ့အိန္ဒိယတို့ပေါင်းပြီးအာဖဂန်နစ္စတန်နိုင်ငံမှာစီးပွားရေးစီမံကိန်းတစ်ခုအတူလုပ်ဖို့ဆုံးဖြတ်ချက်ချလိုက်တာဟာဒေသတွင်းတင်းမာမှုကိုရှော့ချနိုင်မဲ့အစီအစဉ်ရဲ့တစိ့တစ်ပိုင်းဖြစ်တယ်လို့သူကပြောပါတယ်။ဒီလိုအာဖဂန်နစ္စတန်ကိစ္စမှာအိန္ဒိယပါလာတာကိုအိန္ဒိချင်းပါကစ္စတန်ကမစိုးရိမ်မှုကိုလည်းတရုတ်ကနားချထားတယ်လို့လီဂျန်ကျောက်ကပြောပါတယ
်။ Pakistan is sensitive to any role given to India.
အာဖဂန်နစ္စတန်မှာအိန္ဒိယပါဝင်လာမယ့်ကိစ္စပေါ်ပါကစ္စတန်ကသိပ်စိုးရိမ်နေတာပါ။တကယ်တော့အာဖဂန်အစိုးရဝန်ထမ်းတွေကိုလက်ကျင့်ပေးရေးအစီအစဉ်တချို့နဲ့တခြားစီမံကိန်းလေးတွေမှာအိန္ဒိယနဲ့လက်တွဲလုပ်သွားမှာမို့ဒီလိုသေးငယ်တဲ့ခြေလှမ်းတွေအတွက်စိုးရိမ်စရာမလိုပါဘူး
။အိန္ဒိယဟာအာဖဂန်စစ်တပ်အပေါ်သူ့ရဲ့ကြီးထွားလာနေတဲ့ဩဇာကိုအသုံးချရင်းနေစားဖြတ်ကျော်အကြမ်းဖက်တိုက်ခိုက်မှုတွေကိုအကူအညီပေးပြီးပါကစ္စတန်နိုင်ငံကိုမတီးမငြိမ်ဖြစ်အောင်လုပ်နေတယ်လို့ပါကစ္စတန်ဘက်ကဆွဆွဲပါတယ်။အဲ့ဒီဆွဆွဲချက်ကိုအာဖဂန်ကရောအိန္ဒိယဘက်ကပါညှင်းဆို့ထားပါတယ်။တစ်ဖက်မှာလည်းလွန်ခဲ့တဲ့၄နှစ်ကစလို့တရုတ်ကပါကစ္စတန်မှာဘယ်မာမနဲ့မတူအောင်ဒေါ်လာဘီလီယံပေါင်းများစွာရင်းနှီးမြှုပ်နှံနေတာကြောင့်ပါကစ္စတန်ဟာတရုတ်ရဲ့ကျွေးမီထောင်ချောက်ထဲရောက်နေပြီဆိုတဲ့ဆွဆွဲပြောဆိုမှုတွေဟာတကယ့်စီးပွားရေးပညာရှင်မဟုတ်သူတွေရဲ့အခြေအမြင့်မရှိတဲ့ဝါဒဖြန့်မှုတသက်တာဖြစ်ပြီးတရုတ်ရဲ့ခေတ်သစ်ပိုးလမ်းမကြီးစီမံကိန်းကိုဆန့်ကျင်ရာရောက်နေတာကြောင့်အဲ့ဒီပြောဆိုမှုတွေကိုတရုတ်နိုင်ငံကလက်မခံပယ်ချကြောင်းတရုတ်တန်ယုံဒုတာဝန်ခံလီဂျန်ကျောက်ကပြောပါတယ
် The Pakistani government is not borrowing a single dollar to complete this project so there is no
အဲ့ဒီစီမံကိန်းတွေအတွက်ပါကစ္စတန်အစိုးရကငွေတပြားတစ်ချပ်မှချိန်ငါတာမျိုးမရှိပါဘူးဒါကြောင့်အဲ့ဒီအကျွေးလို့သတ်မှတ်ပြောဆိုနေကြတဲ့ငွေကြေးဆိုင်ရာကိစ္စနဲ့ပတ်သက်လို့ပြန်ဆက်ရမယ်ဆိုတဲ့တောင်းအမျိုးလည်းပါကစ္စတန်မှာမရှိပါဘူးဆိုတော့ကပါကစ္စတန်ကိုအကျွေးမီးဝိုင်းနေပြီလို့ပြောရင်ပြောနေသူတွေဟာစီးပွားရေးပညာရှင်အတုတွေပဲဖြစ်ပါတယ
်။တရုတ်ရဲ့ခေတ်သစ်ပိုလမ်းမကြီးစီမံကိန်းအောက်ကတရုတ်ပါကစ္စတန်ဈေးညံလမ်းမကြီးအတွက်လောလောဆယ်တရုတ်ကဒေါ်လာ19ဘီလီယံဘို့ရင်းနှီးမြှုပ်နှံထားတာပါ။အဲ့ဒီစီမံကိန်းတွေကိုတရုတ်စီးပွားရေးဘဏ်အပါအဝင်ပါကစ္စတန်နဲ့တရုတ်ပုဂ္ဂလိကကုမ္ပဏီတွေကရင်းနှီးမြှုပ်နှံနေကြတာဖြစ်ပါတယ်ခင်ဗျာ။
ရရှိနေရှင်ရခိုင်ပြည်နယ်အတွင်းဖြစ်ပွားခဲ့တဲ့လူခုရီချိုးဖောက်မှုတွေမှာတာဝန်ရှိသူတွေအဖြစ်ဆွဆွဲပြီးဒုတိယဗိုလ်ချုပ်ကြီးတဦးနဲ့ဗိုလ်ချုပ်တဦးအပါအဝင်မြန်မာလုံခြုံရေးအရာရှိ9ဦးကို EU ဥရောပသမဂ္ဂနဲ့ကနေဒါနိုင်ငံတို့ကပြစ်မှတ်ထားတံခတ်ပိတ်ဆို့မှုတချို့ကိုချမှတ်လိုက်ပါတယ် ဒီလိုနိုင်ငံတကာရဲ့တန်ခတ်အရေးယူမှုတွေကဘယ်လောက်ထိထိရောက်တဲ့ဖြစ်ရာဖြစ်လာနိုင်ပါလဲ။မြန်မာနိုင်ငံရဲ့ပြည်ပြင်ပြောင်းလဲရေးလုပ်ငန်းစဉ်အပေါ်မှာရောရိုက်ခတ်မှုတွေရှိလာနိုင်ပါသလား။ဘယ်လိုပပနဲ့နဲ့တုံ့ပြန်ကင်တွယ်သင်ပါလဲ။လာမယ့်စနေနေ့ညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555လေးကိုဆက်သွယ်ပြီးနာမည်နဲ့ဖုန်းနံပါတ်တွေကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ့်ရဲ့အမြင်သဘောထားတွေကိုစာနဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါရစေ။
ဒီကနေ့စနေည VOA ရဲ့တိုက်ရိုက်လေလံအစီအစဉ်မှာသောရရှင်နေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်ပါရယ်အခုတော့မြေမျိုးမှန်းကြောက်ဒီရှမ်းနဲ့ကချင်ပြည်နယ်မှာတိုက်ဆုံမှုအများဆုံးဖြစ်နေရတဲ့အကြောင်းကိုတင်ပြချင်ပါတယ်မြန်မာနိုင်ငံကလက်နက်ကန်ပဋိပက္ခတွေအတွင်အသုံးပြုနေတဲ့မြေမျိုးမှန်းတံကြောင့်ထိခိုက်တိုက်ဆုံမှုအများဆုံးကျုံရတဲ့ထက်မှာရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ကအများဆုံးဖြစ်ကြောင်းရှမ်းပြည်နယ်အစိုးရကပြောကြားလိုက်ပါတယ်တိုင်းသားဒေသတွေမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေတာနဲ့အမျှမြေမြုံမှန်းအန်ဒီရဲ့ကြောင့်အရသားတွေထိခိုက်နေတဲ့အတွက်ကူညီပံ့ပိုးမှုတွေလိုအပ်နေတယ်လို့လည်းဆိုပါတယ်။ VOA သတင်းနောက်နိုင်ကွင်ကသတင်းပေးပို့ထားပါပါ
။မြန်မာနိုင်ငံတွင်2014ခုနှစ်ကနေ2018ဧပြီလအထိမြန်မာနိုင်ငံကြက်ချင်ဒီအဖွဲ့ကထုတ်ပြန်ချက်အရရှမ်းပြည်နယ်နဲ့ကချင်ပြည်နယ်ဘက်မှာမိုင်းကြောက်တန်ရာရလို့အများဆုံးဖြစ်ခဲ့ကြောင်းပြောဆိုလိုက်တာပါ။တရားဝင်စီရင်မှာမပါသေးတဲ့ထိခိုက်မှုတွေရှိနေသေးတယ်လို့လည်းရှမ်းပြည်နယ်တောင်ကြီးမြို့ကမြေမြုံမှန်းအန်ဒီရဲ့အသိပညာပေးလုပ်ငန်းဆွေးနွေးညှိနှိုင်းရေးခန်းနားမှာရှမ်းပြည်နယ်ဆိုရဖွဲ့ဝင်တောက်တာအောင်တန်းမောင်ကပြောဆိုလိုက်တာပါ
မသိလိုက်တာလည်းရှိနိုင်တယ်လို့ကျင်းမတော့ရင်ရှိသေးတယ်မိုင်းများတော့ရှိရညာရှိနေမှာပဲ
အထူးသဖြင့်မြမတမတော်နဲ့တိုင်းတားလက်နက်ကန်ဖွဲ့တို့တိုက်ပွဲဖြစ်ပွားမှုများနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်နမ်မတူမန်တုံနန့်ဆန်ကြောင်မဲမြို့တွေထဲမှာနှစ်ဖက်တပ်တွေထောင်ထားတဲ့မိုင်းတွေကြောင့်ဒေသခံတွေထိခိုက်တိုက်စုံမှုတွေတိုးလာနေခဲ့တာပါဒီမြေမြုပ်မိုင်းတွေဟာအရင်ကတည်းကရှိလာတဲ့မိုင်းတွေဖြစ်ပြီးလက်ရှိအစိုးရအနေနဲ့မြေမြုပ်မိုင်းအန်တရာအသိပညာပေးလုပ်ငန်းလှုပ်ဆောင်နေတယ်လို့ဝန်ကြီးတောက်တာအောင်တန်းမောင်ကအခုလိုဆက်ပြောပါတယ်
ကျေရုပ်သက်ရှိဆိုရအနေနဲ့ချက်ချင်းနိုင်မှုတန်းနိုင်ပြနေတယ်ဒီမိုင်းရှိတဲ့အခါမှာထောက်ပံ့နေပြီလားအဲ့တော့ခြေထုလက်ထုတက်ဖို့လေလူမှုဝန်သားအိုက်စီအက်စ်နဲ့ပူးပေါင်းဆောင်ရတာရှိရတယ
်အလားတူကချင်းပြည်နယ်ဘက်မှာတပ်မတော်နဲ့ကချင်လူလိုက်ရေးတပ်မတော် KNA ဂျားခန်နယ်မြေဘက်မှာလည်းမြေမြုပ်မိုင်းအန်တရာအတွက်စိုးရိမ်နေရစေလို့ကချင်ငင်းချမ်းရေးအကျိုးဆောင်ဦးဆန်အောင်ကပြောပါတယ်
နောက်ထပ်ရောက်ခံနေမြေလို့ပြောလို့ရတဲ့နေရာဒီမှာရေဘက်ကအဖွဲမှန်းတော့မသိဘူးဒါပေမဲ့မိုင်းထောင်လာမျိုးတွေရှိတတ်ပါတယ်ခိတာခိုက်တာလည်းမကြောက်ခဏရှိတယ်အယောင်ဒီမလိခရဲ့အနောက်ချမ်းဘက်မုံကောင်းမြို့နယ်တို့ဖောက်ကမြို့နယ်တို့တနိုင်းမြို့နယ်တို့အဲ့ဘက်မှာများပါတယ်ကွာအဓိကအားဖြင့
်နောက်တော့ဆက်ကွန်ခုနှစ်အောက်တိုဘာလကစပြီးတော့မတန်ဆွမ်းဥပဒေအရမိုင်းထိမှန်ပြီးမတန်ဆွမ်းသူတွေကိုလူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြန်လည်နေရာချသရေးဝန်ကြီးဌာနကလည်းစတင်ကူညီထောက်ပံ့ပေးတာပါကယ်ဆယ်ရေးနဲ့လူမှုဝန်ထမ်းဥစည်းဌာနညွှန်ကြားရေးမှူးဦးအောင်ကျော်မိုးက
သူတို့ကချင်းပြည်နယ်တို့ချမ်းရှိတို့ကရင်ပြည်နယ်တို့ရှိတာပေါ့အဲ့လိုမိုင်းကြောင်ထိခိုက်ဒဏ်ရရှိတယ်ဆိုရင်ကျွန်တော်တို့ကနိုင်ငံတော်ဘတ်ဂျက်ကနေတယောက်ကို2သိန်းလုံးနဲ့ထောက်ပံ့ပေးနေတယ်ပေါ့နော်
မြန်မာနိုင်ငံမှာမြေမြုပ်မိုင်းနဲ့အခြားပေါက်ကွဲစေတတ်တဲ့စစ်ကြံပစ္စည်းတွေကြောင့်ထိခိုက်နေတာသူ2016ခုနှစ်ပထမ3လအတွင်းစီးရင်ရ22ဦးရှိခဲ့ပြီး2015ခုနှစ်မှာတော့ကလေးငယ်34ဦးအပါအဝင်စုစုပေါင်းဦးရေ59ဦးရှိခဲ့ပြီးတော့အဲ့ဒီထဲမှာတေဆုံးသူ19ဦးနဲ့ပြင်းထန်စွာတန်ရရရှိသူ42ဦးရှိခဲ့တယ်လို့ UNICEF ကနေထုတ်ပြန်ထားပါတယ်မြန်မာနိုင်ငံဟာမြေမြုပ်မိုင်းအစိုးရအဆုံးအသုံးပြုတဲ့နိုင်ငံစီးနဲ့မှာပါဝင်နေစေလို့လဲမြေမြုပ်မိုင်းစောက်ကြည့်ရေးဖွဲ့ရဲ့အစီအကံစာမှာဖော်ပြထားပါတယ်ခင်ဗျာ
ဗီဒီယိုသတင်းတော်နိုင်ကွင်းဖြစ်ပါတယ်။မကြခင်ဒုတိယနိုင်ဝက်အတွင်းမှာတော့ American Indian English သင်ခန်းစာအမျိုးသမီးကဏ္ဍနဲ့သိပ္ပံနဲ့နည်းပညာစတာတွေကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို5ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဖမ်းယူနားဆင်နိုင်ပါတယ်။ ဒီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ2532နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာနံနဲ့ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA American Time ကစနေနေ့မနက်ခင်းအစီအစဉ်တွေကိုလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းနူမီတာ24 kHz 11339လိုင်းနူမီတာ40 kHz 9433လိုင်းနူမီတာ51 kHz 5805တို့ကနေထုတ်လွှင့်နေသလိုလိုင်းလမီတာ190ကပါတိုးချက်ထုတ်လွှင့်သွားမှာပါအခုဒုတိယပိုင်းနိုင်ငံဝယ်အတွင်းကမ္ဘာမီဒီယာတွေကမြန်မာပြည်မနက်ခင်းအင်္ဂလိပ်သင်ခန်းစာနဲ့အတူသိပ္ပံနဲ့ဤပညာကဏ္ဍကိုနားဆင်ရမှာဖြစ်သလိုအမျိုးသမီးကဏ္ဍတင်ဆက်တဲ့အခါမှာတော့
ကျမ US Army တဲ့ကိုဝင်လာတာမထင်မှတ်ပဲနဲ့ဝင်လာတာဘာလို့လဲဆိုတော့ကျမ High School ပြီးလဲပြီးရော
အကြခင်နောက်ပိုင်းမှာအပြည့်စုံကိုတင်ဆက်သွားဖို့ရှိပါတယ်အခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေကြတဲ့မြန်မာပြည်ဆိုင်ရာ Editor အဖွဲ့နဲ့သတင်းဆောင်မတွေကိုမူရင်းအပေါ်မပြတ်ဦးကျော်ဇန်တာကစူးစီးတင်ဆက်ထားပါတယ်
ယခင်အေးမှာမြန်မာနဲ့ဘင်္ဂလားဒေ့ရှ်ကိုတရုတ်ကူညီမဲ့ဆွဲခေါင်းစဉ်နဲ့ရန်ရှင်ရဲ့ဆမာကို Global Times မှာဖတ်ရပါတယ်။ယခင်ပြဒနာပြည်လဲရေးတစိတ္တရီသားအဖြစ်ဒုက္ခသည်တွေအများဆုံးပြန်ပို့ရေးနေဆက်ဒေသဖွံ့ဖြိုးရေးအပါအဝင်အချက်၄ရပ်ကိုတရုတ်နိုင်ငံရဲ့ဝန်ကြီးဝန်ကြီးဟာမြန်မာဘင်္ဂလားဒေ့ရှ်ဝန်ကြီးတွေနဲ့သဘောတူညီမှုရခဲ့တယ်လို့ရေးပါတယ်။ဒီပြဒနာဟာမြန်မာဘင်္ဂလားဒေ့ရှ်ဆွေးနွေးဖြစ်ဆင်းရမယ်ဒီနှစ်နိုင်ငံရဲ့ဆန္ဒနဲ့အညီနိုင်ငံတကာကူညီရမယ်ဆိုတာဟာတရုတ်နိုင်ငံအနေနဲ့ဆက်လက်မတက်လက်ခံလာတဲ့သဘောထားဖြစ်ပါတယ်တဲ့အဲ့ဒီနှစ်နိုင်ငံကလည်းတရုတ်ရဲ့အကူအညီကိုမျှော်လင့်သလိုအင်းကြီးချင်းတူအနေနဲ့တရုတ်ကလည်းလိုအပ်တဲ့အကူအညီကိုပေးရမှာဖြစ်ပါတယ်တဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံတဲ့နေရာမှာနှစ်နိုင်ငံရဲ့ဆန္ဒနဲ့အညီပြန်လည်နေရာချထားရေးအရေးပေါ်အထောက်ပံ့ပေးရင်းနဲ့ဆောက်လုပ်ရေးနှစ်နိုင်ငံနယ်စပ်ဒေသဖွံ့ဖြိုးရေးဒေသခံတွေရဲ့လူနေမှုအဆင့်အတန်းမြင့်မားရေးတို့မှာတရုတ်ကအကူအညီမဲ့လို့ဆိုပါတယ်ဒုက္ခသည်တွေပြန်လည်လက်ခံရင်းမှာမြန်မာနိုင်ငံနဲ့ဘင်္ဂလားဒေ့ရှ်တို့အငင်းပွားပြီးမြန်မာအစိုးရဟာဒီကိစ္စမှာပြည်တွင်းကဆင့်ကျင်မှုတွေနဲ့လည်းရင်ဆိုင်နေရပါတယ်တဲ့ဒါပေမဲ့ဒီကိစ္စဟာတိုင်းပြည်ဖွံ့ဖြိုးရေးအတွက်ပြဿနာဖြစ်နေတဲ့အတွက်တရုတ်နဲ့သဘောတူညီမှုရယူခဲ့တာဖြစ်တယ်လို့အစ်တောင်အရှာရေးကျွမ်းကျင်သူရှုလင့်ပင်ကိုကိုကဖော်ပြထားပါတယ်မြန်မာအနေနဲ့ဒုက္ခသည်တွေပြန်လည်နေရာချထားရေးကိုထိထိရောက်ရောက်လှုပ်ဆောင်နိုင်ဖို့လိုအပ်တဲ့အရင်းအမြစ်မရှိတဲ့အတွက်တရုတ်ကကူညီရမှာဖြစ်တယ်လို့လည်းရှုကရေးပါတယ်တရုတ်ဟာဒေသတွင်းအင်အားကြီးနိုင်ငံတစ်ခုအနေနဲ့တာဝန်ရှိတဲ့အပြင်တရုတ်ရဲ့ Belt and Road လို့ခေါ်တဲ့ကမ္ဘာလမ်းစီမံကိန်းအတွက်လည်းဒီနိုင်ငံတွေတည်ငြိမ်ဖို့လိုအပ်တယ်လို့ဆိုပါရယ်။အခိုင်ပြင်းတဲ့အရေးမှာအဓိကပြဿနာဟာဖွံ့ဖြိုးတိုးတက်မှုကိမဲ့နေခြင်းဖြစ်တယ်လို့လည်းပညာရှင်စုကပြောကြောင်းရေးသားထားပါရယ်ခင်ဗျာ။တရုတ်အနေနဲ့သူတို့စီမံကိန်းအပေါ်မြန်မာတို့အမြင်မကြည်လင်မှုကိုဆော့ချရလိမ့်မယ်ဆိုတဲ့ခေါင်းစဉ်နဲ့ရေးသားထားတဲ့ဆောင်းပါးကိုတော့ ANINews.in မှာဖတ်ရပါရယ်။တရားစင်တာထုတ်ယူတဲ့လုပ်ငန်းတွေမှာပြပရင်းနှီးမြှုပ်နှံမှုတွေကိုမြန်မာပြည်သူအများစုကအလွန်အမင်းမနှိမ့်မြှို့ကြပါဘူးဒေသခံပြည်သူတွေနဲ့ထိတွေ့ဆက်ဆံဖို့ပြက်ကွက်ခဲ့ရင်တရုတ်ရဲ့ Belt and Road နဲ့ CMEC လို့ခေါ်တဲ့တရုတ်မြန်မာစီးပွားရေးဇင်းညာစီမံကိန်းတွေဟာမြန်မာတွေရဲ့ဆန့်ကျင်မှုနဲ့ကြုံရနိုင်တယ်လို့ပြည်ထောင်စုအသစ်တရကသတိပေးထားပါသည်ဗြိတိန်အစိုးရအထောက်ပံ့တဲ့ Oxford Tech တို့ LSE ခေါ် London ဘဝရလေးလာရေးကျောင်းတို့ပါဝင်တဲ့ International Growth Center ရဲ့မူဝါဒသုတေသနအဖွဲ့ကသုတေသနအဖွဲ့ရဲ့တွေ့ရှိချက်ဖြစ်ပါတယ်မြန်မာပြည်သူတွေဟာတရုတ်ကုမ္ပဏီတွေနဲ့ဆိုင်ရင်ဂျပန်ကုမ္ပဏီတွေကိုပူပြီးနှိမ့်သက်ကြတာတွေ့ရတယ်လို့ဆိုပါတယ်။မြန်မာနိုင်ငံမှာတရုတ်တွေရဲ့ကြာစင်းနေတဲ့ပုံရိပ်ကိုဗမာတွေတဲကဘယ်ပတနာကိုရွေးမလဲဆိုတဲ့ကိစ္စမှာခရီးဆိုင်ဖို့လိုတယ်။တခါသူတို့ရဲ့လုပ်ငန်းလုံးမဲ့ဒေသနဲ့တိုက်ရိုက်ပတ်သက်နေတဲ့သူတွေဒေသခံတွေနဲ့ထိထိရောက်ရောက်ဆက်ဆံနိုင်ဖို့လည်းလိုတယ်လို့အကြံပြုရဲဆိုတဲ့အကြောင်းရေးသားထားပါခင်ဗျာ
။ဦးကျော်ဆောင်တာဖြစ်ပါတယ်ခင်ဗျာ။အခုတော့ American Indian 3အင်္ဂလိပ်သင်ခန်းစာကိုဒေါ်လာလာတန်းကပို့ချမှာဖြစ်ပါတယ
်ဒီဂရမ်နဲ့တင်ပြမယ် Idiom အသုံးကတော့
Shoot your mouth off
ဖြစ်ပါတယ်စာလုံးပေါင်းက SHOOT shoot ကပြစ်တာဒီနေရာမှာ shoot ကို off off ဆိုတဲ့ verb နဲ့တွဲပြီး shoot off ကတော့ပြစ်ထည့်လိုက်တာပေါ့ you are your ကသင်ဤ mouth mouth ကပါဇက်ဆိုတော့စကပိုက်ထုံးရဲ့ဓာတ်ရိုက်အသေးပဲကတော့ပါဇက်ကနေပြစ်ထည့်လိုက်တာပေါ့ပါဇက်ကနေပြစ်ထည့်လိုက်တဲ့ဆိုရင်ဘာတွေပြစ်နိုင်တယ်လဲဟုတ်ပါတယ်စကလုံးတွေထွက်လာတဲ့သဘောမျိုးဖြစ်တဲ့အတွက်ကြောင့်လေ idiom အဓိပ္ပာယ်ကစကားကိုပြောတင်လာတဲ့ပိုပြီးပြောတာကိုဆိုလိုတာဖြစ်ပါတယ်။ကျမတို့မြန်မာဘန်စကားမှာတော့အာချောင်းနာ၊လေထွားတာစသဖြင့်အသုံးတွေလို့ဖြစ်ပါတယ်။အများအားဖြင့်စကားဆိုတာဟာပြောတင်လာတဲ့ပိုပြောရင်အမှားပါလိမ့်ရှိတာတို့ရရှိများလည်းအသိဖြစ်ပါတယ်။ဒါကြောင့်မို့ shoot your mouth off ကလေပစ်တာ၊လေထွားတာအာချောင်းနာကိုဆိုလိုတာဖြစ်ပါတယ်။ဒီသုံးနဲ့ပတ်သက်လို့ George Groopy ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ John, don't go shooting your mouth off about how much money you're earning from your stock investment. You know, stock prices always rise and fall.
Johnny, mean stocks ma yin ni myauk nan lite da ngwe dwi be law ya lite de so de chang le lo ma thwa li ni. Stock ze dwi ha atet cha shi sa mye so da le min le ati ba lo de be ya ba de. Uma go naw ta khaw na sin chi cha ya aw.
John, don't go shooting your mouth off about how much money you're earning from your stock investment. You know, stock prices always rise and fall.
လေလုံးထွားတယ်လေပစ်တယ်အားချောင်းတယ်လို့ပြောခြင်းရင် idiom အသုံးအရာဘယ်လိုပြောမလဲ?
Shoot your mouth off.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့ကျင်းပခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ်။
အမေရိကန်ဣဒီယန်သုံးအင်္ဂလိပ်သင်ခန်းစာတွေကို VO ရဲ့မနက်ခင်းတိုင်းမှာတော်လလတန်းကပို့ချပေးနေတာဖြစ်ပါတယ်ခင်ဗျာအခုဆက်ပြီးထုတ်လင်းမှာကအမျိုးသမီးကန္တာပါမြန်မာနယ်ပွားအမေရိကန်အမျိုးသမီးတူဦးဟာအမေရိကန်အရန်ကာကွယ်ရေးတပ်မှဒုဗိုလ်မှူးကြီးအဖြစ်တာဝန်ထမ်းဆောင်နေပါတယ်ပမောက္ခဒေါက်တာမီမီဝင်းဘတ်ဟာအမေရိကန်ကာကွယ်ရေးဌာနလက်အောက်ကဟာဝိုင်အခြေစိုက် APCSS လုံခြုံရေးဘာသာရပ်ဆိုင်ရာအာရှပစိဖိတ်ဌာနမှာတာဝန်ထမ်းဆောင်နေတာဖြစ်ပြီးမြန်မာနိုင်ငံရဲ့အရက်ဖက်စစ်ဘက်ဆက်ဆံရေးကောင်းမွန်စေဖို့ကူညီဆောင်ရွက်ပေးနေသူလည်းဖြစ်ပါတယ်။သူ့အနေနဲ့မြန်မာနိုင်ငံကိုမကြခင်ကရောက်ခဲ့စဉ်ကမြန်မာအမျိုးသမီးတွေရဲ့ခေါင်းဆောင်မှုအရေးသေးကိုအကဲခတ်ခွင့်ရခဲ့ပြီးမြန်မာတပ်မတော်မှအမျိုးသမီးတွေပါဝင်ထမ်းဆောင်ခွင့်ရတဲ့အကြောင်းပြောပါတယ်။ဒုတိယဗိုလ်မှူးကြီးမီမီဝင်းမတ်နဲ့တွေ့ဆုံမေးမြန်းထားတာကိုဒီသတင်းမှတ်အမျိုးသမီးကဏ္ဍမှာဒေါ်လာလာတန်တင်ပြပါမယ်။
'Cause it only serves to make me more determined to achieve my final goal.
When we went back in it, American sitter ma Taiwan tan saung la da aku 28 ni shi twa bi. Now tuku wa Myanmar naingan go le ma ja khana twa yauk khe bu de du du so lo. Di amyo tami dui Myanmar sitter ma pa win nai bu အခန့်ကန်တာကအရေးကြီးတယ်လို့ထင်ပါသလားရှင
်ဟုတ်ကဲ့ရှင်အရင်ရေးကြည့်ပါတယ်ဟုတ
်ဘာကြောင့်ပါလဲရှင
်အော်ကျမတို့စီမှာအခုလေ့လာတာအားတွေအများကြီးရှိတယ်ဖွဲ့တစ်ခုကိုအရင်ထက်မြက်အောင်ဖြစ်စေခြင်းလို့ရှင်အမျိုးသားရောအမျိုးသမီးရောပါရတယ်ဘယ်ကန်တာမှာဖြစ်ဖြစ်ဆိုတော့ကျမတို့မှာ research အများကြီး experiment တွေလုပ်ထားတာမှာအများရန်အမျိုးသမီးပါလေလေ organization တွေပေါ့နော်အဖွဲ့တွေကပို့ပြီးတော့ထက်မြက်တယ်လို့သိပါတယ်ဆိုတော့ဒါကြောင့်မလို့အမျိုးသမီးတွေပို့ပါလာလို့ရှင်ဒီ organization တွေကပို့ပြီးတော့ထက်မြက်ပြီးတော့အရာရောက်အောင်မြင်စွာလုပ်နိုင်ပါတယ်
အဲ့တော့အမျိုးသမီးတွေကပိုပါဝင်လာရင်ထက်မြက်တယ်ဆိုတော့ဥမာပြေကပထမဦးဆုံးကျမတို့ကြည့်ကြမယ်ဆိုအမေရိကန်စစ်တပ်မှာအမေရိကန်စစ်တပ်မှာဒီအမျိုးသမီးအမျိုးသားအခြေအနေဘယ်လိုရှိပါလဲ
အမေရိကန်စစ်တပ်မှာအခုဆိုလို့ရှင်အမျိုးသမီးက14ရာခိုင်နှုန်းလောက်ပေါ့ရှိပါတယ်ဟုတ်ကဲ့ကျမတို့က capability တစ်ခုပေါ့နော်နောက်ထပ်တစ်ခုတစ်မျိုးပို့ပြီးတော့လုပ်ပေးနိုင်တာပေါ့နော်ကျမတို့အမျိုးသမီးတွေဆိုလို့ရှင် communication တို့ဘာလို့စကားပြောတာအဲ့လိုမျိုးတောင်းနေဆိုတော့လေကျမတို့ရဲ့တယောက်နဲ့တယောက်ဆက်ဆံရေးတွေ especially ဟိုနေနိုင်ငံကြရေးဆက်သွယ်ရေးတွေပါဆိုတိတ်ပြီးတော့အမျိုးသမီးကပိုကောင်းတယ်လို့ထင်ပါတယ်ဟုတ်ကဲ့ရှင
်ဟိုတနည်းအားဖြင့်တော့အမျိုးသမီးတွေကဆက်ဆံရေးမှာပိုပြီးတော့တင်းတင်းမွေ့မွေ့ပိုပြီးတော့ထိထိရောက်ရောက်လုပ်နိုင်တယ်လို့
ပါပါနန်းနဲ
့ရှိတယ်ပေါ့
ဟုတ်ကဲ့ရှင်
အဲ့တော့ဒီစစ်တပ်ထဲကိုမြန်မာအမျိုးသမီးတွေဘာဖြစ်လို့ဝင်တင်ပါလဲရှင
်စစ်တပ်ကပြည်သူစစ်တပ်ဆိုတော့လေပြည်သူက50ရာခိုင်နှုန်းကအမျိုးသမီးပါတယ်မလားဆိုတော့ပြည်သူစစ်တပ်ဆိုလို့ရှင်အားလုံးပါဝင်ရမယ်လို့ကျွန်မအထင်ပါတယ်ဆိုတော့ရောက်မလို့ပြောတာပါ
အခုလောလောဆယ်မှာပေါ့နော်ဒီမြန်မာစစ်တပ်နေနေပုံမူရသွားပြီးတော့လေးလာခွင့်ရတယ်ဆိုတဲ့ခါကျတော့ မြန်မာစစ်တပ်အခုလက်ရှိအနေအထားမှာရောဒီအမျိုးသားအမျိုးသမီးပါဝင်မှုကဘယ်လိုရှိပါလဲ
။အခုကဆက်ဆခြင်းပဲရှိပါသေးတယ်။အခု2014ကနေပြီးတော့စပြီးတော့အမျိုးသမီးပို့လောင်းနေမြန်မာစစ်တပ်ထဲကိုရောက်လာပြီ။အရင်တော့ကတော့အမျိုးသမီးစစ်ဗိုလ်တွေရှိပါတယ်။ဒါပေမဲ့များသောအားဖြင့်သူက medical ပတ်သက်ပြီးတော့ပဲလုပ်တာ။အခုကျတော့ပို့ပြီးတော့ military specialty ထဲမှာသူတို့ရောက်လာပါပြီ။ဆိုတော့အခုဆိုလို့ရှိရင်ကျွန်မထင်တယ်3ပတ်4ပတ်ဆင်ရှိသွားပြီနဲ့တူတယ်။အခုဆိုလို့ရှိရင်ပထမပတ်စင်ကပိုလေးတွေအခုဆိုလို့ရှိရင်အနည်းဆုံးပိုကြီးလောက်တွတ်ရှိနေပြီလို့ထင်တယ်ဟုတ်ကဲ့ရှင
်ပိုမူကြီးလေးမြန်မာနိုင်ငံကိုတွားရောက်လေးရှိတယ်ဆိုတဲ့ခါကျတော့ခုလိုပေါ့နော်ကိုကိုတိုင်းကနေစစ်တင်တန်းဆင်ပြီးတော့ပိုမူအဆင့်ရှိလာပြီဆိုတဲ့ခါကျတော့ခုလိုမျိုးဆိုတော့ဘူလောင်းတင်တန်းဆင်တဲ့အမျိုးသမီးတွေမြန်မာနိုင်ငံမှာတွေ့ဆင်ခွင့်တောင်းခဲ့ပါလားရကောရခဲ့ပါလားရှင
်အာကျမတို့ခဏတော့တောင်းပါတယ်အခုချက်ချီတော့မရသေးပါဘူးသူတို့တော့ပြောတော့ပြောတာပဲဒီနေ့ကျမတို့တွေ့နိုင်မယ်လို့ကျမကပါတွေ့ကျင်တာသူတို့နဲ့ကျမရဲ့ဖြတ်သန်းလာတဲ့အခက်အခဲတွေပေါ့နော်အမျိုးသမီးတွေစစ်ဖို့ဖြစ်တဲ့ကဏ္ဍမှာကျမ share လုပ်ချင်လို့ပါ
စစပြောသလိုပေါ့နော်ဘုံမူကြီးရဲ့အတွေ့အကြုံကိုသူတို့ဒီပူလောင်းမြို့သမီးတွေနဲ့လည်းမျှဝေခြင်းနဲ့ဆိုရခါကြတော့အမေရိကန်စစ်တပ်မှာကိုစစ်မှုထမ်းခြင်းအပြင်ပေါ့နော်ဘယ်လိုကိုယ့်အတွက်အကျိုးတက်ရောက်မှုရှိတယ်လဲဆိုတာဒီနေရာနေလည်းမျှဝေပေးလို့ရပါတယ
်ဟုတ်ကဲ့ကျမ US Army တဲ့ကိုဝင်လာတာမထင်မှတ်ပဲနဲ့ဝင်လာတာဘာလို့လဲဆိုတော့ကျမ High School ပြီးလဲပြီးရောကျောင်းသွားဖို့အတွက်ကိုအခလိုက်ရှာတဲ့အခါမှာအဲ့ဒီအချိန်မှာ Army ROTC ကနေပြီးတော့ကျမကို scholarship ပေးတယ်။အဲ့ဒါနဲ့ပဲ US Army တဲ့ရောက်သွားတယ်။ဒါပေမဲ့အဲ့ဒီအချိန်မှာမတင်မှတ်ပဲဖြစ်တာဟိုကျမရဲ့ leadership ပေါ့နော်။ခေါင်းဆောင်အုပ်ချုပ်ရေးဒီ training အများကြီးရတယ်။အဲ့ဒီအကြောင်းမလို့ကျမတခုခုလုပ်မယ်ဆိုလို့ရှိအရင်အကျိုးရှိတဲ့ training မှာပဲ။အဲမြန်မာနိုင်ငံမှာလည်းကျမခဏခဏသွားတဲ့အခါကျတော့မြန်မာမျိုးသမီးတွေအများကြီးတွေ့ပါတယ်။ခေါင်းဆောင်မှုအရေးချင်းတွေအများကြီးရှိတဲ့လူတွေရှိတယ်။တကယ်လို့သူတို့ဒီ military training ခေါင်းဆောင်မှုသင်တန်းအခွင့်အရေးတွေရလို့ရှိရင်သူတို့ပို့ပြီးတော့ထက်မြက်ပြီးတော့မြန်မာနိုင်ငံပို့တိုးတက်အောင်လုပ်ပေးနိုင်မယ်လို့ကျွန်မတကယ်ထင်ပါတယ်။
အဲ့တော့စစ်တပ်ကပေါ့နော်စစ်သင်တန်းဆင်းတဲ့နေရာမှာဒီခေါင်းဆောင်မှုသင်တန်းကိုကို့အတွက်ပေါ့နော်ဘယ်လိုမျိုးဒီ American စစ်သင်တန်းကတဆင့်ပေါ့နော်ကိုဒီလေ့ကျင့်သင်တန်းပေးပါလဲရှင
် leadership ဆိုတာခေါင်းဆောင်မှုဆိုတာနှစ်မျိုးရှိတာပေါ့เนาะတစ်ခုက theory နောက်တစ်ခုကကျတော့ practice တကယ်လုပ်ရမယ်စာတွေရောလက်တွေရောနှစ်မျိုးလုံးလိုပါတယ်ဆိုတော့ကျမတို့ကဆိုလို့ရှိရင်ကျမခရက်ကနေပြီးတော့စပြီးတော့ platoon leader လို့မျိုး practice ရတယ်နောက်တော့ကျမ second lieutenant ဖြစ်သွားတဲ့အခါမှာကျမ platoon leader ကျမမှာပထမဆုံးအုပ်ချုပ်ရ62ယောက
်
platoon ဆိုတော့အဲ့ဒီအချိန်မှာကျမတို့ရန်အတွေ့အကြုံပုံများလာတာပေါ့နော်အဲ့ဒါဆိုတော့ကောင်းဆောင်မှုဆိုတာ practice လုပ်ရတယ်ပထမလုပ်ရင်နည်းနည်းပါးပါးမှားတတ်တတ်ရှိတယ် theory ကောင်းပေမဲ့ကိုယ်နဲ့မသင့်တော်တဲ့ဥစ္စာတွေရှိတယ်အဲ့ဒါတွေကိုပြောင်းပြီးတော့ဒီဥစ္စာ customize ကိုယ်နဲ့ပို့ပြီးတော့သင့်တော်အောင်လုပ်တာအနှစ်ပေါင်းများစွာကြာပါတယ်ဆိုတော့တက်20လောက်တရားတာလုပ်ခွင့်ရတဲ့အခါကျတော့ဒီနေ့ကျမအသက်50ကျော်တော်တော်များများ experience ရှိလာတဲ့အခါကျတော့ပို့ပြီးတော့တင်းတင်းမြတ်ဦးဆောင်နိုင်တာပေါ့
ဆိုစောပြောလို့ခေါင်းဆောင်မှုအတွေ့အကြုံတွေမှာတခါလေးကျတော့လေစာတွေးနဲ့လက်တွေ့နဲ့မကိုက်တဲ့အခါကျတော့ကိုမှားတာတွေလည်းရှိတာပေါ့နော
်ဟုတ်ကဲ့
အဲ့တော့ကျမသိချင်တာခေါင်းဆောင်မှုပေါ်မှာမှားတဲ့အတွေ့အကြုံဘယ်လိုကိုကစဉ်းစားမိပြီးတော့ဘယ်လိုပြုပြင်ပြီးတော့လုပ်ခဲ့လဲဆိုအဲ့ဒီအတွေ့အကြုံလေးများရှိရင်မျှဝေပါလား
တခါလေးကျလို့ရှိရင်အမျိုးသမီးရဲ့ characteristic တွေပေါ့နော်အမျိုးသားနဲ့မတူပြီးတော့လေကိုနဲ့လုံနေတဲ့အောက်ကလူတွေကလည်းတခါလေကြလို့ရှိရင်အမျိုးသားရဲ့မျော်လင့်တာလည်းတမျိုးဆိုတော့အဲ့ဒီဥစ္စာအများအားအမျိုးသမီးအနေနဲ့လေကိုက adjust ပြောင်းပြီးတော့လေကိုနဲ့ပို့ပြီးတော့တင့်တော်တဲ့ characteristic လေးကိုပိုင်ကိုမွေးပြီးတော့တည်ထောင်ရတာပေါ့နော်တခါလေကြလို့ရှိရင်လေကိုရဲ့ personality နဲ့သူများရဲ့ personality အမျိုးသမီးချင်းချင်းတောင်မှလည်းမတူတချို့ characteristic ကတချို့လူတွေမှာပို့ပြီးတော့ကောင်းတယ်တချို့ကြတော့လေကိုအတွက်တိတ်ပြီးတော့မလိုက်ဘူးဆိုတော့ကနည်းနည်းပြောင်းရတာပေါ့နော်အဲ့လိုမျိုးနောက်ပြီးတော့လေကိုအုပ်ချုပ်တဲ့လူရဲ့အသွင်တွေလည်းနည်းနည်းပိုနားလဲရတယ်တချို့လူတွေကဒီလိုကောင်းဆောင်သွားပဲဆိုပိုကောင်းမိမယ်တချို့နောက်တစ်ဖွဲ့ကရမလားမရလားအဲ့ဒါနဲ့မကြိုက်မလားမသိဘူးဆိုတော့အဲ့ဒါကြီးအများရန်ကိုကချင့်ချိန်ပြီးတော့ဒါပြန်ပြီးတော့လုပ်ပြရတယ်ဟုတ်တယ
်ဘုံမူလေမြန်မာနိုင်ငံကိုမကြခဏသွားတယ်ဆိုတော့မြန်မာအမျိုးသမီးတွေနဲ့လည်းတွေ့ဆုံခွင့်ရမှာပါမြန်မာအမျိုးသမီးတွေရဲ့ခေါင်းဆောင်မှုအရေးအချင်းကိုဘယ်လိုအကဲခံမိပါလဲရှင
်မြန်မာအမျိုးသမီးတွေရဲ့ခေါင်းဆောင်မှုပါနည်းနည်းလေးထူးကြတယ် western နဲ့လေဒီ american တွေနဲ့နည်းနည်းစာလိုက်ရှင်ဘာလို့ america မှာဒီ feminism ဆိုတဲ့ကဏ္ဍကိုလှုပ်တဲ့အခါမှာအများသောအားဖြင့်ဒီ western ပေါ့အမျိုးသမီးတွေကမိန်းမလိုမလုပ်ဘဲနဲ့ယောက်ျားလိုဒါပေမဲ့မြန်မာအမျိုးသမီးတွေကပို့ပြီးတော့နူးနူးညံ့ညံ့နဲ့သူတို့နဲ့ပို့ပြီးတော့ကိုက်ညီတဲ့ခေါင်းဆောင်မှု ဥစ္စာတွေ့ရတယ်ဆိုကျွန်တော်တို့ဆိုမှ leadership study မှာဆိုလို့ပြောရစား authentic leadership ပေါ့နော်သူတို့ဗာလဲယောက်ျားတွေလိုမျိုးခေါင်းဆောင်တွေစရာမလိုဘူးသူတို့ရဲ့တဘာဝပေးထားတဲ့ခေါင်းဆောင်မှုကိုသူတို့ပို့ပြီးတော့သုံးတယ်လို့ကျွန်မထင်တယ်အဲအကြောင်းမလို့သူတို့ကပို့ပြီးတော့ထျောက်တယ်လို့ကျွန်မထင်တယ်ဘာလို့လဲဆိုတော့သူတို့ယောက်ျားလိုမျိုးပြောင်းလိုက်နေစရာမလိုဘူးသူတို့ရဲ့တဘာဝပေးထားတဲ့အမျိုးသမီးနဲ့ကိုက်ညီတဲ့အသွင်ကိုသုံးပြီးတော့သူတို့ခေါင်းဆောင်မှုလုပ်တယ်ဆိုတော့ကျွန်မအဲပို့ပြီးတော့ထျောက်တယ် authentic leadership ပေါ့နော
်အဲ့လိုပေါ့နော်အနောက်နိုင်ငံကမျိုးသမီးဝါဒီတွေလို့မဟုတ်ဘဲနဲ့ဟိုယောက်ျားတွေနဲ့တန်းတူယောက်ျားလုံနိုင်တာကိုလိုက်ပြီးတော့ရင်ပေါင်တန်းလို့ဖို့စူးစမ်းတာတဲ့မြန်မာအမျိုးသမီးတွေကသူတို့ရဲ့ပင်ကိုအည်သွေးကိုအခြေခံပြီးတော့သူတို့ခေါင်းဆောင်မှုကိုဒီလိုက်လျောညီထွေရှိအောင်လုပ်တော့ပို့ပြီးထိရောက်တယ်ဆိုတဲ့ခါကျတော့ဗာမြန်ဥပမာပြောလို့ရမယ်ရှင်သတိထားမိတာပေါ့နော
်ဒန်းတူကတော့ဒန်းတူပဲဒါပေမဲ့သူတို့ရဲ့အသွင်ကတမျိုးယောက်ျားတွေလုပ်တဲ့ဥစ္စာအလုံးလုပ်နိုင်တယ် mission ကို accomplish လုပ်နိုင်တယ်ဒါပေမဲ့သူတို့လုပ်တဲ့လုပ်ငန်းနဲ့လုပ်သူကနည်းနည်းယောက်ျားနဲ့တစ်ခါလေကြာမတူတာတွေရှိမယ
်
နော်ဒါပေမဲ့သူတို့လုပ်တာထိရောက်တယ်လို့ထင်ပါတယ်အမျိုးသမီးတွေက teamwork ကိုပို့ပြီးတော့ဦးစားပေးတယ်ယောက်ျားတွေကတကယ်လုပ်မယ်ဆိုလို့ရှိရင်သူတို့ကနည်းနည်း dictatorial ဖြစ်တတ်တယ်နော် top down ပေါ့နော်အဲ့ဒါကွာခြားတာအများသောအားဖြင့်အမျိုးသမီးတွေကဒီခေါင်းဆောင်မယ်ဆိုလို့ရှိရင်ပို့ပြီးတော့ teamwork ကိုပို့သုံးပြီးတော့ပို့ပြီးတော့ democratic ဖြစ်တတ်တယ်အားလုံးကိုလူတွေရဲ့ idea တွေယူပြီးတော့သူတို့ဒီ decision လုပ်ကြတယ်များသောအားဖြင့်အမျိုးသားတွေသူတို့ပိုင်းသူတို့ခေါင်းထဲမှာစဉ်းစားသူတို့ user လုတ်လိုက်ဆိုအပေါ်ကနေပြီးတော့အောက်ကိုပြောပြီးတော့ဒါပဲပြီးသွားတယ်နည်းနည်းလေးဒီကိုခေါင်းဆံပြီးတော့လုတ်တယ်ဒါပေမဲ့အဲ့ဒီဒီကိုခေါင်းဆံပြီးတော့လုတ်တဲ့အခါကျတော့ကိုက input ကလူတစ်ယောက်စာပဲရှိတယ်အဖွဲ့နဲ့စီးပြီးတော့လုတ်တဲ့အခါကျတော့ခေါင်းနေအများကြီးပါလာတဲ့အခါကျတော့ကိုလုတ်တဲ့ decision ကပို့ပြီးတော့ခိုင်မာတယ်ပို့ပြီးတော့ထိရောက်တာပေါ့နော်အဲ့ဒါကြောင့်မလို့အမျိုးသမီး style decision making or leading ကပို့ပြီးတော့ဒီနေ့အရန်ခက်ခဲပြီးတော့ရှုပ်ထွေးနေတဲ့ environment မှာပို့ပြီးတော့ထိရောက်တယ်လို့ကျမတို့ရဲ့ဒီ study တွေကပြလာပါတယ်ဟုတ်ကဲ့ You can bend but never break me cause it only serves to make me more determined to achieve
ဒေါ်လာလာတန်ရဲ့အမျိုးသမီးကဏ္ဍကိုခုလိုနားဆင်ရပြီးမှတော့သိပ္ပံနဲ့နည်းပညာကဏ္ဍကိုဒေါကင်မျိုးသက်ကတင်ဆက်မှာဖြစ်ပါတယ်
ဒီတစ်ပတ်တော့မြန်မာနိုင်ငံကမြို့ကြီးတွေမှာရေကြီးရေရှမ်းတဲ့အန္တရာယ်ကိုကာကွယ်ဖို့အတွက်ဘာတွေလုပ်နိုင်လဲဆိုတာကိုပြောပြပေးပါပါမြစ်ဆင်ကျုံးနေရတဲ့ရေကြီးရေရှမ်းမှုအတွက်မြို့တစ်မြို့ကိုအကာအကွယ်ပေးခြင်းဒီမြို့တည်ရှိတဲ့နေရာကမိုးရွာသွန်းတဲ့ပမာဏရွာသွန်းတဲ့မိုးရေကိုထိန်းထားနိုင်တဲ့သစ်ပင်ရေကန်အပြင်မြေအနေအထားအမျိုးအစားတွေကိုတည်ထားဖို့လိုတယ်လို့တဘာဝဝန်ကျင်အင်ဂျင်နီယာဒေါ်အေးကြီးကပြောပါတယ်
မိုးရေကြီးဘယ်လောက်ရှိတယ်လဲရှင်အဲ့မိုးရေကြီးစိတ်ဝင်သွားနိုင်တယ်တဘာဝပေါက်ပင်တွေရှိတဲ့နေရာဘယ်လောက်ရှိတယ်လဲအဲ့နေရာရဲ့အခြေအဘယ်လောက်ရှိတယ်လဲဒီမြို့နားမှာကောရေကားဓာတ်တွေဘယ်လောက်ရှိတယ်ရေကားဓာတ်တွေကလွတ်တာရှိတလားပေါ့နော်နောက်ပြီးတော့မြို့တစ်ခုမှာရှိတဲ့ကုန်းနေရဲ့ဇောင်းနေရာဘယ်လိုရှိတယ်လဲမြေအမျိုးအစားပေါ့မြေမျိုးအစားဆိုတာဥပမာဆိုရှင်စင်းမြေဆိုလို့ရှိရင်မြေမဆုတ်ဘူးပေါ့နော်အဲ့မျိုးရှိမြေမျိုးအစားတွေကဘယ်လိုလဲနောက်ပြီးတော့ဒီရေကြီးလို့ရှိရင်ရေကြီးသွားတဲ့ဒီသွင်းပြင်ရှိတယ်အဲ့လိုမြင်မှာဘာအဆောက်အဦတွေစောက်ထားတယ်လဲပေါ့နော်အဲ့ဒါတွေလည်းကြည့်ရမယ်နောက်ပြီးတော့ဒီလိုရေစီရလမ်းကြောင်းရဲ့အကျယ်ဝန်းကဘလောက်ရှိတယ်လဲရှိတဲ့မြေကြီးကိုဘလိုပုံစံနဲ့တုံးတယ်လဲဥပမာဆိုရလို့ရှိရင်အဆောက်အဦစောက်တာလားအပင်စိုက်တာလားစသည်ဖြစ်ပေါ့နော်နောက်ပြီးတော့မြို့ကြီးပြားကြီးတွေဘလိုမြို့တွေဘလိုဖြစ်လာတယ်လဲအဲ့ဒါလည်းအရေးကြီးတယ်နောက်ပြီးတော့တမိုင်းအရာဘိုးရည်ချင်းလက်မတွေကဘလောက်ရှိတယ်လဲမိုးရွာတဲ့ခါမှာရေကတလဟောစီးလာတဲ့တုံးပြီးစီးလာတာဘလိုပုံစံနဲ့စီးလာတယ်လဲဒီရေတွေဘလိုဝင်လာတယ်လဲဒီရေတွေကတလိမ့်လေးတချိန်ထိုးဝင်လာပုံနောက်ပြီးတော့မုန်နှဲနေကြရင်လည်းဘလိုဝင်လာမလဲမြေကြီးတွေရဲ့ဆွတ်ဆုံမှုကဘလောက်ရှိတယ်လဲအဲ့အကြောင်းတွေက14ခုလောက်ရှိတယ်အဲ့တော့အဲ့အကြောင်းတွေကိုတစ်ချက်ချင်းတစ်ချက်ချင်းမကြည့်ပြီးတော့ဘယ်အကြောင်းတွေကရေကြီးတာကိုဖြစ်စေတယ်လဲဥပမာဩစတြေးလျပြည်မှာဆိုသူတို့အဖို့ကတော့မိုးကြောင့်မိုးရွာတဲ့ပုံစံမမှန်ဘူ
းပင်လယ်ကမ်းရိုးတန်းနားမှာတည်ထားတဲ့မြို့ရွာတွေအတွက်အထူးလိုအပ်တာကမြေထိန်းနံရံပါ
ထုံးစံကတော့ရေကြီးတာကိုကာကွယ်ဖို့လုပ်နေရှိတာကတော့ဥပမာပင်လယ်နားမှာနော်ကမ်းရိုးတန်းနားမှာဆိုပင်လယ်ရေမဝင်နိုင်အောင်နောက်ပြီးတော့ဒီရေတွေပဲတက်လာတဲ့ခါမှာခံနိုင်အောင်လို့ဒတိုင်းတွေကာထားတာရှိတယ်ကျမတို့နေ Houston က Galveston တန်းမှာဆိုလို့ကာထားတာရှိတယ်နောက်ပြီးတော့မြေထိန်းနိုင်ရန်နေရေထိန်းနိုင်ရန်မျိုးမျိုးရှိတယ်ဥပမာတာတမန်နေရေဖို့ရပောင်းနေရေကားတာတွေရေတုံလောင်နဲ့နေရာတွေကန်တွေအကုန်လုံးကမိုးရွာတဲ့အချိန်မှာရေတွေကိုခံထားနိုင်အောင်ပေါ့နော်ဘယ်လိုလုပ်လဲအဲ့ဒါတွေကိုလည်းပြန်ပြီးတော့စမ်းစစ်ဖို့လိုတယ်ဒါတွေကလုံလောက်ပြီလားနောက်တစ်ချက်ကရေထိန်းကန်ပေါ့ သူကရေကားတာအသေးစားလေးတွေရေထင်းကန်လေးတွေကရေစီးသွားတဲ့လမ်းကြောင်းနေနဲ့ဆက်ထားမယ်အဲ့လိုဆက်ထားရင်သူကပကံလို့ပေါ့နော်မိုးရွာမယ်ဆိုလို့သူကရာကြီးအဖြစ်ရေတွေကိုထင်းထားနိုင်တယ်ဆိုလို့မိုးရွာလို့ရှိရင်အဲ့ရေတွေကရေထင်းကန်ကိုလာမယ်တကယ်လို့ပြောင်းရမယ်ဆိုလို့ရှိရင်လည်းပြောင်းဖို့ချိန်လေးနည်းနည်းရတယ်မှရေစီးအားကိုလည်းနည်းနည်းနှဲသွားစီရပေါ့နော
်ရေကြီးတဲ့အန်တဲ့ကာကွယ်ရမှာမြို့ရွာတွေရဲ့တိဆောက်မှုဆိုင်ရာစီမံခန့်ခွဲမှုနဲ့ရေစီးမြောင်းတွေတည်ရှိမှုအပြင်ရေမြောင်းတွေကိုထိန်းသိမ်းမှုကအရေးပါပါတယ
်မြို့ရွာကိုဖွဲ့စည်းတဲ့အခါမှာမြို့တွေရွာတွေချက်ချက်ဘယ်လိုလုပ်လဲရန်ကုန်မြို့ကတဖြည်းဖြည်းကြီးလာတယ်ရွေးထွက်လာတယ်ဆိုတော့သူ့ရဲ့မြို့လေးတွေအများကြီးဖြစ်လာတဲ့အခါမှာတကယ်လို့အဆောက်အဦတွေစောက်တော့မယ်ဆိုလို့ရှိရင်တေးတချာကြည့်ရမယ်ဒီဆောက်အဦတွေစောက်လဲလို့ရှိရင်ဒီစောက်ချင်းအဖြစ်ရေစီးလမ်းကြောင်းမှာတွားပြီးတော့ပိတ်ဆို့နေမှာလားအဆောက်အဦတွေမခါတယ်ဘုံလမ်းမှာပါတယ်နောက်ပြီးတော့ရေစင်းတဲ့လမ်းတွေအကုန်လုံးကလည်းဖုံးဖုံးထားရမယ်ရေကိုစဉ်လို့မရအောင်တစ်နေတဲ့အရာဝတ္ထုတွေမရှိရအောင်ဒါမှရေရဝေါကနေစတခဲဆင်းသွားလို့ရတယ်နော်ဒါမှရေကြီးတာကိုကောက်ဝဲမယ်အထူးသဖြင့်ရေစင်းတဲ့ရေမြောင်းတွေမှာဟိုအမိုက်တရိုက်တွေပါတယ်ရှိလို့မဖြစ်ဘူးဒီကိစ္စအမတန်ရေးကြီးတယ်ဘာလို့ရေငုံမြို့မှာရေမြောင်းတွေကပိတ်နေတယ်အများကြီးပဲအမိုက်ပုံဖြစ်နေတယ်အများကြီးရှိတယ်တစ်ပင်တပါဝပေါက်ပင်ပေါ့လေဥပမာတစ်ပင်အကြီးတွေရှိမယ်ခြုံတွေရှိမယ်မြက်တွေရှိမယ်အဲ့ဒါတွေကဘာလို့တလဲဆိုလို့ရှိရင်မြေတိုက်စားတာကသူကကောက်ဝဲပေးတယ်ရင်နှိမ့်ဒေတာမှန်နေတဲ့လူတွေဆိုရင်ပင်နေခြုံနေကိုပိုဆိုင်ပါလို့ပြောရမယ်ဒါမှရေကအရန်လာလို့ရှိရင်ရေစီးအားကိုအဲ့တစ်ပင်နေခြုံနေမြက်တရားခွဲပေးမှာအဲ့ဒါမှသူတို့ရေတိုက်စားမှုကလည်းနေသွားမယ
်မြို့ရွာတွေမှာနေထိုင်သူတွေအတွက်ရေကြီးရတဲ့အကြောင်းရင်းနဲ့ဆိုးကျိုးတွေကိုသိအောင်ပညာပေးဖို့လိုအပ်တယ်လို့အုပ်ချုပ်သူတွေကလည်းသတင်းအချက်အလက်တွေမျှဝေပေးဖို့လိုအပ်ပါတယ
်အထူးသဖြင့်ပေါ့နော်ဖွံ့ဖြိုးတိုးတဲ့နိုင်ငံတွေတော်တော်များများမှာရေမြောင်းတွေရေစီးမြောင်းတွေကအမိုက်တိရိုက်တွေပိတ်နေတယ်အဲ့လိုပိတ်ချင်းအားဖြင့်မိုးရွာလို့ရှိရင်သူတို့ရဲ့စိုးကျိုးပါဖြစ်စေတယ်ဆိုတာကိုသိရမယ်နောက်ပြီးတော့မြုပ်ထားတဲ့ရေမြောင်းကြီးတွေလည်းရှိတယ်အဲ့ရေမြောင်းကြီးတွေကအမိုက်တိရိုက်တွေနော်အကျိုးပဲပျက်စီးနေတယ်ပိတ်နေလို့ရှိရင်ရေတွေကမစီးနိုင်မနဲ့ပဲရောက်သွားမယ်လူတွေရဲ့အိမ်ထဲကိုနှံ့နေတယ်ရောက်သွားမယ်အဲ့ဒါကြောင့်မလို့ပညာပေးရအမတန်ရေးချီတယ်လူတွေကိုရေးချီရတဲ့ဆိုးကျိုးတွေဘလို့နင်းအောင်လုပ်မယ်ဆိုတာကိုသိအောင်လုပ်ဖို့လိုတယ်ပြည်သူတွေကိုနော်တတိပေးနိုင်ဖို့အကုန်အချင်းမျိုးသိနိုင်ဖို့အတွက်မိုးလေဝသနဲ့ပတ်သက်ပြီးတော့ခန့်မှန်းချက်တွေထုတ်ဖို့မိုးရေချင်းနဲ့ပတ်သက်ပြီးတော့တိုင်းတာဖို့အကုန်လုံးကိုခင့်မင်းနည်းစနစ်များနဲ့ခန့်မှန်းဖို့ထိန်းချုပ်ဖို့ကိုလည်းအဲ့ဒီဌာနတွေလုပ်နေတဲ့ဌာနတွေကိုလည်းအထူးသဖြင့်ငွေအားလူအားပေါ့နော်ပံ့ပိုးပြီးတော့အားပေးဖို့လိုပါတယ်ဌာနပေါင်းစုံကလည်းဌာနချင်းဌာနချင်းတိတိတနတ်လုပ်နေလို့မဖြစ်ပါဘူ
းရန်ကုန်လိုမျိုးကြီးတွေအတွက်ရေးကြီးတဲ့အန်ဒီကာကွယ်ဖို့အတွက်ဘာတွေလုပ်တင်ပါသလဲ
အဓိကလုပ်တင်တဲ့တစ်အချက်ကတော့လွတ်တော်ပိုင်းပေါ့နော်ဘတ်ဂျက်ချပေးတဲ့အပိုင်းအနေနဲ့ဆိုရင်မိုးလေဝသခန့်မှန်းတဲ့နေရာမှာတိကျမယ်အချိန်နဲ့တပြေးညီခန့်မှန်းနိုင်တဲ့အခြေခံဤပညာအဆောက်အအုံစသည်တို့ကိုရင်းနှီးမြှုပ်နှံဖို့လိုပါတယ်ဒါကအမတန်အရေးကြီးပါတယ်။နောက်ပြီးတော့လည်းစည်ရင်စရာပြုစုလည်းလိုပါတယ်။ဥပမာဆိုရင်မိုးရေကြီးလက်မှတ်ပလို့ရှိတဲ့အဲ့ကိစ္စတွေကိုအစစ်မြစ်ပြီးလုပ်ဖို့လိုပါတယ်။ဒါကတစ်ချက်ဒါခံမှမှုအပိုင်းပေါ့နော်။နောက်အပိုင်းကကျတော့ရန်ကုန်မြို့ကြီးမှာအမိုက်ကိစ္စကအတော်ဆိုးနေပါတယ်။ဒီကိစ္စကိုပေါ့ပေါ့ဆက်ဆက်သဘောမထားဘဲနဲ့ဒါဟာနှီးစင်မပြတ်လုပ်နေရမယ်ဆိုတဲ့ပုံစံနဲ့တိတိကျကျငွေရောလူရောထည့်ပြီးတော့လုပ်ဖို့လိုပါတယ်နောက်ပြီးတော့ရန်ကုန်မြို့ကြီးမှာရှိတဲ့ပိုင်လိုင်းတွေကဘယ်နေရာကဘလို့ဆွဲထားပြီးပါရှိတယ်ဆိုရယ်မြေပုံလည်းဖော်ဖို့လိုပါတယ်ဘယ်နေရာမှာဘလို့ရှိနေပြီးရေကဘလို့စီးနေတယ်ဆိုရယ်ဟို flood map ပေါ့နော်ရေကြီးရင်ဘလို့စီးကြမယ်ဆိုရယ်ရှိဖို့လိုပါတယ်နောက်တစ်ချက်ကအချို့နေရာတွေမှာအိမ်ဆောက်တင်သလားမဆောက်တင်ဘူးလားအဆောက်အဦမဆောက်တင်ဘူးလားဆိုရယ်ဟာတွေကိုလည်းဆုံးဖြတ်ချက်တွေလုပ်ဖို့လည်းလိုပါတယ်နောက်ဒီကိစ္စကတစ်နှစ်ထဲနဲ့လည်းပြီးမှာမဟုတ်ဘူးနှစ်တိုင်းနှစ်တိုင်းဖြစ်လာမယ့်ကိစ္စဖြစ်တယ်နောက်အဓိကအရေးကြီးဆုံးကလည်းရန်ကုန်မြို့မှာလည်းမကောက်ပဲမြို့ပဲဖြစ်ဖြစ်ဒီလိုမိုးရွာလာပြီဆိုရင်ရှင်ဥမာဆိုရေတွင်းဆိုလို့ရှင်ရေတွင်းကရေတွေကအပြင်ကအရေးအညစ်တွေပါလာပြီးတော့မတန့်ရှင်းတာဖြစ်နိုင်တယ်ရေကြီးလို့ရှင်မင်္ဂလာပိုက်တွေကလည်းအိမ်မိုးရေတွေနဲ့ရောပြီးတော့မတန့်တဲ့ကိစ္စဆက်မှုလက်မှုလုပ်ငန်းတွေမှာတုံးကြတဲ့ဓာတုပစ္စည်းအခြားပစ္စည်းဓာတ်မြောစားတွေဆရာတွေနဲ့ညဉ့်ဉန်းမှုတွေပညာပေးကလည်းအများကြီးလိုပါတယ်အမိုက်ကအစာလူတွေအနေနဲ့ပြရလွဲကူအောင်ဘယ်လိုလုပ်မယ်ဆိုတဲ့ရေရှိစီမံကိန်းတွေအများကြီးလိုပါတယ်
တဘာဝဝင်းကျင်အင်ဂျင်နီယာဒေါ်အေးကြီးရဲ့ပြောကြားခြင်းလည်းပဲဒီသတင်းပတ်အတွက်သိပ္ပံနဲ့မိပညာကဏ္ဍကိုဒီမှာပဲရန်နာလိုက်ပါရစေနောက်တစ်ပတ်မှာပြန်ပြီးဆုံကြအောင
်တော့ကင်မြို့ရဲ့သိပ္ပံနဲ့မိပညာကဏ္ဍကိုနားဆင်ကြရတာပါခင်ဗျာ VOA ကနေစနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်
အမေရိကန်ဆိုးရွားရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
ကုလသမဂ္ဂလူ့ခွင့်ရေးကောင်စီအနေနဲ့လူ့ခွင့်ရေးကိုအလေးနဲ့ဆောင်ရွက်တဲ့အဖွဲ့အစည်းတစ်ခုဖြစ်အောင်ပြုပြင်ပြောင်းလဲဖို့အမေရိကန်ပြည်ထောင်စုကပြီးခဲ့တဲ့နှစ်မှာစူးစမ်းဆောင်ရွက်ခဲ့ပါတယ်။စိတ်မကောင်းစရာကပြုပြင်ပြောင်းလဲဖို့အမေရိကန်ရဲ့တိုက်တွန်းချက်ကိုလက်မခံခဲ့ဘူးလို့ကုလသမဂ္ဂဆိုင်ရာအမေရိကန်အမြဲတမ်းကိုယ်စားလှယ်နီကီဟေလီကပြောကြားခဲ့ပါတယ်
။ Human rights abusers continue to serve on and be elected to the council.The world's most inhumane regimes continue to
ကောင်စီမှာလူခွင့်ရေးချိုးဖောက်သူတွေဆက်လက်ပါဝင်နေတယ်။ရွေးချယ်ခံနေရတယ်။ကမ္ဘာမှာလူမဆန်တဲ့လုပ်ရက်တွေအလုံးစုံအစိုးရတွေဟာလည်းစုံစမ်းစစ်ဆေးခြင်းမခံရဘဲလွတ်မြောက်နေကြပါတယ်။ဒါဒီမကရာထူးရထားတဲ့လူခွင့်ရေးချိုးဖောက်သူတွေဘက်အာယုံမရောက်အောင်လူခွင့်ရေးမှတ်တမ်းတွေကောင်းတဲ့နိုင်ငံတွေအပေါ်ကောင်စီကနိုင်ငံရေးအရာဆက်ပြီးအပြစ်ရှာအသုံးချတာခံနေရပါတယ်။
ဒီအကြောင်းအချက်တွေကြောင့်အမေရိကန်ပြည်ထောင်စုကကုလသမဂ္ဂလူ့ခွင့်ရေးကောင်စီကနေတရားဝင်နှုတ်ထွက်ခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့အဓိကကြီးမှန်းချက်ကကမ္ဘာပေါ်ကလူ့ခွင့်ရေးအချိုးဖောက်ဆုံးသူတွေကိုလူ့ခွင့်ရေးကောင်စီထဲမှအဖွဲ့ဝင်မဖြစ်အောင်တားဆီးနိုင်ဖို့ဖြစ်ပါတယ်။ကမ္ဘာမှာလူ့ခွင့်ရေးမှတ်တမ်းအညံ့ဖျင်းဆုံးနိုင်ငံတစ်ခုလို့သိကြတဲ့ကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံကကောင်စီဝင်အဖြစ်နဲ့ရွေးချယ်ခံခဲ့ရပါတယ်။ဒီဇင်ဘာနဲ့ January လတုန်းကအီရန်မှာဆန္ဒထုတ်ဖော်ခဲ့ကြတဲ့ဆန္ဒပြသူတွေတပ်ဖြတ်ခံရရာနဲ့ချီဖမ်းဆီးခံခဲ့ရပေမဲ့အီရန်အစိုးရအပေါ်ကောင်စီကတုံ့ပြန်အရေးယူဖို့ပြတ်ကွက်ခဲ့ပါတယ်။အစ္စရေးနဲ့ပတ်သက်ရင်လည်းတစ်ဖက်သက်ဘက်လိုက်နေတာကြာလှပြီလို့အသံမှတ်ကြီးဟေလီကပြောပါတယ်။တခြားဘယ်နိုင်ငံမှလုံးမခံရတာမျိုးအစ္စရေးတနိုင်ငံနဲ့အတွေ့ရည်ရွယ်တဲ့ကောင်စီရဲ့ agenda item 7ဆက်ရှိနေတာကိုအမေရိကန်ပြည်ထောင်စုကလက်မခံဘူးဆိုတာကိုပြီးခဲ့တဲ့နှစ်ကပြက်ပြက်သားသားပြောကြားခဲ့ပါတယ်။ဒီနှစ်စမ်းပိုင်းကလည်းလူခွင့်ရေးကောင်စီကအစ္စရေးအပေါ်ဆုံးဖြတ်ချက်၅ခုချမှတ်ခဲ့ပါတယ်။ဒီအရေးအတွက်ကမြောက်ကိုရီးယား၊အီရန်နဲ့ဆီးရီးယားနိုင်ငံတွေအပေါ်ချမှတ်တဲ့ဆုံးဖြတ်ချက်အားလုံးပေါင်းထက်ပိုများတယ်လို့တပ်အမတ်ကြီးဟေလီကပြောပါတယ်။အမေရိကန်ပြည်ထောင်စုဟာကမ္ဘာမှာလူသားချင်းစာနာမှုဆိုင်ရာအကူအညီအများဆုံးပေးတဲ့နိုင်ငံ၊ဖိနှိပ်ခံရသူတွေလွတ်မြောက်အောင်ကြိုးပမ်းပေးတဲ့နိုင်ငံတစ်ခုအနေနဲ့လူခွင့်ရေးကိုအလေးပေးဆောင်ရွက်တဲ့အစဉ်အလာကိုဂုဏ်ယူစွာဆက်လက်ထိန်းသိမ်းသွားမှာဖြစ်ပါတယ်။အမေရိကန်စနစ်အတိုင်းတခြားသူတွေလိုက်လို့အောင်အမေရိကန်ကမကြိုးစားပေမဲ့ဖန်ဆင်းရှင်ကပေးထားတဲ့လူအခွင့်အရေးကိုလူတိုင်းခံစား권ရှိရေးကိုအားပေးတယ်လို့တပ်အမတ်ကြီးဟေလီကပြောပါတယ်။ဒါကြောင့်ကုလသမဂ္ဂလူအခွင့်အရေးကောင်စီဆိုတဲ့နာမည်နဲ့မထိုက်တန်တဲ့အဖွဲ့အစည်းကနေအမေရိကန်ပြည်ထောင်စုကနှုတ်ထွက်တယ်လို့ပြောကြားခဲ့ပါတယ
်။အမေရိကန်စိုးရရဲ့သဘောထားအမြင်အာဘူကိုတင်ပြလို့ပြပါပြီ။
အခုနားဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်တွေသာဖြစ်ပြီး VOA ရဲ့အပေါ်မှုကြောင်းသိစေအပ်ပါတယ်ခင်ဗျာ VOA နေထုတ်လွှင့်တာတွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်သချင်းတောင်းခြင်းနဲ့ဆိုရင်တော့ burmese@voanews.com ကိုစာရေးသားနိုင်ပါတယ်အခုတော့သတင်းအကျဉ်းချုပ်ကိုကိုကျော်ကျော်သိန်းကပြောပြပေးပါအောင်ဗျာ
ကုလသမဂ္ဂဒွေမှုချုပ်အန်တိုနီယိုဂူဒရက်စ်နဲ့ကမ္ဘာပံဥက္ကဋ္ဌဂျင်မြောင်ကင်းတို့ဟာမြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်ထောင်ပေါင်းများစွာရဲ့လိုအပ်ချက်တွေကိုဆန့်စစ်ဖို့အတွက်ဇူလိုင်လ1ရက်တနင်္လာနေ့မှာဘင်္ဂလားဒေ့ရှ်နိုင်ငံကိုသွားရောက်မယ်လို့ကုလသမဂ္ဂကတောက်ကြနေမှာသတင်းထုတ်ပြန်ပါတယ်။ဒီနှစ်ရက်ကြာအခီးအစဉ်ဟာ2019ခုနှစ်အတွင်းအများဆုံးထွက်ပြေးလာတဲ့ဒုက္ခသည်တွေကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့စာနာကူညီမှုနဲ့နိုင်ငံတကာအသိုင်းအဝိုင်းကပိုပြီးလှုပ်ဆောင်မှုလိုအပ်တာကိုအထူးဖော်ပြမှာဖြစ်တယ်လို့ကုလသမဂ္ဂထုတ်ပြန်ချက်မှာဖော်ပြထားပါတယ်။မြန်မာစိုးရနဲ့ကုလသမဂ္ဂအကြသဘောတူကြကြတဲ့အထဲဘင်္ဂလားဒေ့ရှ်မှာရောက်နေတဲ့ရိုဟင်ဂျာမွတ်စလင်ဒုက္ခသည်တွေမြန်မာနိုင်ငံကိုပြန်လာတဲ့အခါနိုင်ငံသားဖြစ်ခွင့်ဒါမှမဟုတ်နိုင်ငံတွင်လူလူလတ်လတ်သွားလာနိုင်မှုတွေနဲ့ပတ်သက်တဲ့အာမခံချက်တွေကိုရှင်းရှင်းလင်းလင်းရေးသားထားတာမရှိဘူးလို့ဇွန်လ29ရက်နေ့ Reuters သတင်းတပုတ်မှာဖော်ပြထားပါတယ်။ပြည်တော်စုညဉ့်ဆိုင်ညီလာခံ27ရာစုပင်လုံတတိယစီဝေးကိုဇူလိုင်လ17ရက်နေ့ကနေ16ရက်နေ့ထိနေပြည်တော်အပြည်ပြည်ဆိုင်ရာ Convention ဘူဌာနမှာကျင်းပမယ်ကြောင်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ယုံ Facebook စာမျက်နှာမှာတင်ထားတဲ့သတင်းတပုတ်မှာဖော်ပြထားပါတယ်။အခုကျင်းပမယ့်အစည်းအဝေးကို NCA လက်မှတ်မထိုးပါသေးတဲ့လူမျိုးစုတိုင်းသားလက်နက်ကိုင် EO အဖွဲ့တွေကဘယ်အဖွဲ့တွေကိုဖိတ်မဲဆိုတာအတိအကျမသိရသေးပါဘူးဒီနေ့ကျင်းပမယ့်နိုင်ငံကစစ်ဆွန်ရေးပြိုင်ပွဲမှာမြန်မာ VN ဖိလစ်ပိုင်ပါကစ္စတန်ဆူဒန်နဲ့အယ်ဂျီးရီးယားစုစုပေါင်း6နိုင်ငံပထမဆုံးချိန်ပါဝင်ရှင်ပြိုင်ကြမယ်လို့ရုရှားကော်ဝေးဝန်ကြီးဆာဂေးရွှိုင်ကူကတောက်ကြနေကပြောပါတယ် MMA 1 Championship Middleweight Champion မြန်မာစစ်ပေါ်အုံးလို့နာမည်ကျော်တဲ့အောင်လအန်ဆန်းဟာတောက်ကြနေရန်ကုန်မှာလုပ်တဲ့ Spirit of War ကိုကံပညာတိုင်းမောင်းဆောင်အသုံးပြုရှင်ပြိုင်ထိုးတက်တဲ့ပွဲမှာ Champion ဘွဲ့ကိုကာကွယ်နိုင်လိုက်ပါတယ်ခင်ဗျာ
ကျေးဇူးပါခင်ဗျာတရင်ချင်းရုပ်ကိုကိုကျော်ကျော်သိန်းပြောပြခဲ့တာပါဒီမိနစ်အတွက်အစီအစဉ်ထုတ်လို့ရေးမှုကကိုကျော်အောင်လွင်ဖြစ်ပါတယ်အတန်းနှွင့်အင်ဂျင်နီယာတော့ Keith Thom ဖြစ်ပါတယ် VOA American အတန်းမနေ့ဖက်မြန်မာဘာသာအစီအစဉ်ကို line meter 24 40 51နဲ့ line net 190တို့ကနေထုတ်လွှင့်ခဲ့တာပါ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ
တို့ရစီမြန်နဲ့တကွာမြန်မာပြည်သူပြည်သားအားလုံးကိုရောစိတ်ပါရှင်လန်းကြမြင့်ကြပါစေကျွန်တော်ညဝင်းအောင်ပါ
This program has come to you from the Voice of America, Washington.